to the Voice of America in Burmese.
Mingla menek imashe Washington မြို့တော် VOA American တန်ကနေ2020ပြည့်နှစ် January 9ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီဓာတ်ရိုက်နားဆင်နိုင်ကြပါရဲ့ရှင်ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှထွက်ကြတဲ့သတင်းတွေကတော့အီရတ်ကတပ်ဖွဲ့တွေပြန်ယူသိမ်းဖို့စတင်ဆောင်ရွက်နေပြီလို့အမေရိကန်တပ်ဖွဲ့အကြီးအကဲကအီရတ်တာဝန်ရှိသူတွေကိုပြောလိုက်ပါတယ်။အီရန်ထိပ်တန်းဗိုလ်ချုပ်ကြီးဆိုလီမန်နီရဲ့ဇာပနာအတွက်ဝမ်းနည်းပူဆွေးမှုအထိမ်းအမှတ်ဖြစ်နေတဲ့တဟီရန်ကလမ်းမတွေပေါ်မှာလူသိမ်းနဲ့ချီချီတက်ခဲ့ကြပါတယ်။မြန်မာနိုင်ငံကပညာရေးတင်ထောက်ကူ application တွေထုတ်လုပ်နေတဲ့ဓာတ်သင်္ဘောကုမ္ပဏီကိုခုနှစ်အတွက် Nikkei Asia Review Award for Excellence ဆုချီးမြှင့်လိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်သိငိထိုင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ကောင်းပါပြီရှင်အဲ့ဒီလိုသတင်းအစီအစဉ်နောက်ပိုင်းမှာလဲအီရန်ရဲ့ထိပ်တန်းစစ်ဗိုလ်ချုပ်တအုပ်ဖြစ်တဲ့ဆိုလီမာနီကိုတုတ်တင်ခဲ့ပြီးတဲ့နောက်မှာအမေရိကန်နဲ့အီရန်တင်းမာမှုအပေါ်အမေရိကန်ရောက်မြန်မာတချို့ရဲ့အမြင်တွေကိုတင်ပြတဲ့ခါမှာတော့
အီရန်နိုင်ငံဟာအမေရိကန်နိုင်ငံကိုအမြဲတမ်းလိုလိုပဲချင်းချောက်နေတဲ့နိုင်ငံဖြစ်တယ်အမေရိကန်နိုင်ငံကိုလည်းဒုက္ခပေးတာရှိခဲ့တယ
်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်တခါအီရန်နဲ့အမေရိကန်ကြားတင်းမာမှုအကျိုးဆက်ကိုလည်းကုလအတွေ့အမှုချုပ်ကဘယ်လိုသတိပေးလိုက်တယ်လဲဆိုတာကိုလည်းနားဆင်ရမှာပါတခါစကိုင်းတိုင်းတမန်တီဘေးမဲ့တော်မှာတရုတ်မြန်မာပူးတွဲပြီးတော့သုတေသနပညာရှင်တွေဘာတွေလေ့လာခဲ့ကြသလဲဆိုတာကိုလည်းနားဆင်ရအောင်ပါဒါအပြင်ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေပြင်အင်္ဂလိပ်စာသင်ကန်းစာစီးပွားရေးကဏ္ဍမြန်မာတခွင်စတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှုရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုင်နဲ့မတ်တင်ကီထိုက်တူကပြောပြမှာပါရှင်
အီရန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းရေးအတွက်စတင်ဆောင်ရွက်နေပြီဖြစ်ကြောင်းအီရန်စစ်တပ်ကိုအမေရိကန်ဘက်ကတင်းနှလာနေမှာအကြောင်းကြားလိုက်ပါတယ်။သူတို့နိုင်ငံအတွင်းမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သွားရေးအစိုးရအနေနဲ့ဆောင်ရွက်ပေးဖို့အီရန်လွှတ်တော်ကမဲခွဲဆုံးဖြတ်အပြီးနောက်တနေ့မှာအမေရိကန်တို့ဘက်ကအခုလိုအကြောင်းကြားလိုက်တာလည်းဖြစ်ပါတယ်။အီရန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အကြီးအကဲဗိုလ်မှူးချုပ်ဝီလျံစီလီကအီရတ်ပူးတွဲတပ်ဖွဲ့များဦးစီးဌာနကိုစာရေးအကြောင်းကြားလိုက်တာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေရုတ်သိမ်းရေးအီရတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုလေးစားမှုပြုပါကြောင်းလဲဝါယာသတင်းတွေကလက်ခံရရှိတဲ့စာထဲမှာဖော်ပြထားပါတယ်။တပ်ဖွဲ့တွေပြန်ရုတ်သိမ်းရေးကိုဥတီတဲ့တပ်နေရာရွှေ့ပြောင်းနေရာချထားမှုတွေကိုလာမယ့်ရက်ပိုင်းအတွင်းစတင်ဆောင်ရွက်တော့မှာဖြစ်ကြောင်းစာထဲမှာဖော်ပြထားပါတယ်။အမေရိကန်ဘက်ကအဲဒီလိုစာပို့တဲ့ကိစ္စကိုအမေရိကန်နဲ့အီရတ်ကာကွယ်ရေးဌာနတာဝန်ရှိသူတွေကလည်းအတည်ပြုပြောကြားကြောင်းသတင်းတွေမှာဖော်ပြပါတယ်။အီရန်နိုင်ငံရဲ့မြို့တော်ဘက်ကဒတ်မှာအမေရိကန်ကပြီးခဲ့တဲ့တောက်ချာနေ့မှာလေကြောင်းတိုက်ခိုက်ခဲ့တာကြောင့်အီရန်စစ်တပ်ဗိုလ်ချုပ်ကြီးကာစင်ဆိုလီမာနီတေဆုံးသွားပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့အီရတ်လွှတ်တော်ကတင်းငွေနေ့မှာမဲခွဲဆုံးဖြတ်လိုက်တာဖြစ်ပါတယ်
အီရန်ထိပ်တန်းဗိုလ်ချုပ်ကြီးကာဆန်ဆိုလီမာနီရဲ့ဇာပနာအတွက်ဝမ်းနည်းပူဆွေးမှုအထိမ်းအမှတ်ဖြစ်တဲ့မြို့တော်ဒေဟရန်ကလမ်းမတွေပေါ်မှာတနင်္လာနေ့ကလူပေါင်းသိန်းနဲ့ချီပြီးတော့စူးစီးခဲ့ကြပါတယ်။ဗိုလ်ချုပ်ကြီးဆိုလီမာနီတည်ဆုံခဲ့ရတဲ့အဝေးဒင်းဒရုန်းယာဉ်နဲ့တိုက်ခိုက်မှုအတွက်အမေရိကန်ကိုမလွဲမသွေလက်စားချေမယ်လို့အီရန်အစိုးရတာဝန်ရှိသူတွေကလည်းအခိုင်အမာပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့တိုက်ခိုက်ခဲ့တဲ့ပြီးခဲ့တဲ့သတင်းပတ်တုန်းကအီရန်နိုင်ငံမြို့တော်ဘက်ဂရက်လေးစိတ်အပြင်ဘက်အမေရိကန်ရဲ့တိုက်ခိုက်မှုအတွင်းသေဆုံးခဲ့ကြတဲ့အီရန်ဗိုလ်ချုပ်ကြီးဆိုလီမာနီနောက်သူနဲ့အတူချဆုံးခဲ့သူ၅ဦးအတွက်ဆူတောင်းပေးခဲ့ခြင်းမှာတော့အီရန်ဘာသာရေးခေါင်းဆောင်အယာတိုလာအလီခါမီနီမျက်ရည်ကျခဲ့ပါတယ်အနေရံဝေအီရန်ပြည်သူတွေကအမေရိကန်စန့်ကျင်ရေးဆိုင်ပုတ်တွေအီရန်ဒေါ်လာရဲ့အစောက်တရဲ့တက်မှုကြဆုံးခဲ့တဲ့အသက်62နှစ်အရွယ်ဆိုလီမာနီရဲ့ပုံတွေကိုလည်းကင်ဆောင်ချိတ်ထက်ခဲ့ကြပြီးအမေရိကန်နဲ့အစ္စရေးကိုစန့်ကျင်ကြွေးကြော်ကြပါတယ်ဆိုလီမာနီရဲ့သမီးဖြစ်သူဇီနပ်ကလည်းစိတ်ထိခိုက်စွာနဲ့မိန့်ခွန်းပြောတဲ့အထက်မှာတော့အမေရိကန်သမ္မတထရန့်ကိုမယူရဲတရုတ်တကံအစ္စရေးထွန်ကာယီဝါဒရဲ့အတုံးချကအယုတ်တယုတ်လို့ပြောဆိုသွားပြီးဖခင်ဖြစ်သူတည်ဆုံးခဲ့တာကြောင့်အလုံးကပြီးဆုံးသွားမှာမဟုတ်ဘူးလို့လည်းပြောပါတယ်။အီရန်နိုင်ငံတွင်းကအမေရိကန်တပ်ဖွဲ့တွေကိုတပ်ဖြတ်ခဲ့မှုအတွေ့နောက်အရေးပေါ်ချင်းချောက်မှုကြီးတစ်ခုဖြစ်တဲ့နောက်ထပ်တိုက်ခိုက်မှုသစ်တွေလုပ်ဖို့ကြံစီမှုတွေအတွေ့ဆိုလီမာနီကိုအမေရိကန်ကပြစ်ဖို့ထားတာပါ။ဒါပေမဲ့ဘလို့ချင်းချောက်မှုလဲဆိုတာကိုတော့အမေရိကန်ဘက်ကလူသိရှင်ကြားပြောဆိုမထားပါဘူး။
အီရန်နိုင်ငံတွင်းမှာအီရန်စစ်ဗိုလ်ချုပ်ကာစင်ဆိုလီမာနီလက်ချံတပ်ဖြတ်ခံရပြီးတဲ့နောက်အမေရိကန်ကိုလက်စားချင်မယ်လို့အီရန်ဘက်ကပြောဆိုလိုက်တာကြောင့်နှစ်ဖက်စလုံးကတင်းမာမှုတွေကိုလျှော့ချကြဖို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ဗ ဘူဂျိုကာဆင်ဆိုလိုမနီအသက်ခံလိုက်ရတာကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ရှေ့လေပိုင်းအပါအဝင်နိုင်ငံအတော်များများမှာဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်အမေရိကန်ရဲ့မဟာမိတ်တွေကိုအဲ့ဒီလိုတိုက်တွန်းလိုက်ကြတာပါဗြိတိသျှဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကတော့ဘူဂျိုကာဆင်ဆိုလိုမနီအသက်ခံလိုက်ရတဲ့ကိစ္စအပေါ်ဗြိတိအနေနဲ့ဝမ်းမနည်းကြောင်ပြောပါတယ်ဒါပေမဲ့နှစ်ဖက်စလုံးကအတန်းနိုင်ဆုံးထင်းထင်းသင်းသင်းနဲ့တရီထားပြီးကင်တွယ်ဖြည့်ရှင်းကြဖို့ဗြိတိန်ပြင်သစ်နဲ့ဂျာမနီတို့ကတင်းတင်းလာနေမှာပူးတွဲကြီးညာချက်ထုတ်ပြန်လိုက်ပါတယ်လက်ရှိဖြစ်ပေါ်နေတဲ့တင်းမာမှုတွေနဲ့ပတ်သက်လို့နေတိုးအဖွဲ့ရဲ့အတွင်းရေးဝန်ချုပ်ဂျန်စတိုလ်တန်ဘတ်ကအခုလိုမှတ်ချက်ပေးပါတယ်
We have recently seen an escalation by Iran, including the strike on a Saudi energy facility.
Saudi Arabia ကယင်နံချက်စက်ရုံကိုတက်ခိုက်တာ၊ American တို့ရဲ့မောင်းသူမဲ့ drone ရင်ကိုပစ်ချတာအပါအဝင်မကြသေးခင်ကာလတွေအတွင်းမှာ Iran ဘက်ကအကြမ်းဖက်မှုတွေကိုအရှင်းပြင်းလှုပ်လာတာကျွန်တော်တို့တွေ့ရပါတယ်။ဒီကနေ့ကျင်းပတဲ့ကျွန်တော်တို့ရဲ့အစည်းအဝေးမှာနှစ်ဖက်စလုံးကတင်းမာမှုတွေရှော့ချပေါ်ကြဖို့တောင်းဆိုပါတယ်။ပြည်ပခအသစ်တစ်ခုထပ်မံဖြစ်ပွားရင်ဘယ်သူအတွက်မှအကျိုးမဖြစ်နိုင်စေပါဘူးလို့NATO အဖွဲ့ရဲ့အတွင်းမှူးချုပ်ယန်စတိုလ်တင်ဘတ်ကမှတ်ချက်ပေးကြတာဖြစ်ပါတယ်တင်မာမှုတွေရှော့ချနိုင်ရေးရွယ်တဲ့အနေနဲ့အီရန်နိုင်ငံသားဝန်ကြီးမိုဟာမက်ဂျာဗက်ဇာရစ်ကိုဘရပ်ဆဲလ်စ်ကိုလာဖို့ EU ကဖိတ်ခေါ်ထားပါတယ်နိုင်ငံတကာရဲ့တောင်းဆိုမှုတွေကိုလက်ရောပြီးအီရန်ဘက်ကတင်မာမှုတွေရှော့ချမလားဒါမှမဟုတ်ပြောထားတဲ့အတိုင်းပဲလက်စားချေမှုတွေကိုလုပ်ဆောင်မလားဆိုတာနဲ့ပတ်သက်လို့အားလုံးကအီရန်ကိုစောင့်ကြည့်နေကြပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ကြားနာစစ်ဆေးမှုမှာဆင့်ခေါ်ခဲ့ရင်ထွက်ဆိုမယ်လို့သမ္မတထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘောလ်တန်ကတနင်္လာနေ့မှာပြောလိုက်ပါတယ်။သမ္မတထရန့်ဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်ယူကရိန်းဘက်ကစုံစမ်းရေးလုပ်ပေးဖို့ကြိုးစားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုမှာအခုလိုသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဘောလ်တန်ထွက်ဆိုမယ်ဆိုရင်တော့ဒီမိုကရက်တစ်အတွက်အဓိကအချက်တွေရလာမယ်အနည်းအထားရှိပါတယ်။ကမ္ဘာတစ်လွှာအမေရိကန်ဩဇာကြီးရေးကိုခိုင်ခိုင်မာမာစီရင်ဆောင်ရွက်သူဘိုတန်ကသမ္မတထရန့်ရဲ့တတိယမြောက်အမျိုးသားလုံခြုံရေးအကြံပေးအဖြစ်၁၈လကြာတာဝန်ထမ်းဆောင်ခဲ့သူဖြစ်ပြီးပြီးခဲ့တဲ့နှစ်စက်တင်ဘာလမှာတော့အမေရိကန်နဲ့အီရန်မြောက်ကိုရီးယားအာဖဂန်နစ္စတန်နိုင်ငံတို့နဲ့ဆက်ဆံရေးအပေါ်မှာသဘောထားကွဲပြားမှုတွေများလာခဲ့ပြီးတဲ့နောက်သမ္မတကသူ့ကိုရာထူးကဖယ်ရှားခဲ့တာပါ။သမ္မတထရန့်ကိုတရားစွဲဆိုရေးပြီးခဲ့တဲ့လကအလို့တော်မှာမဲခွဲဖို့စီစဉ်ခဲ့ခြင်းကတော့ဘိုလ်တန်ကိုမဆင့်ခေါ်ဖို့စုံစမ်းရေးမှုတွေဆုံးဖြတ်ခဲ့ပါတယ်။သမ္မတရဲ့အရေးပါတဲ့ဝန်ထမ်းတွေကိုလွှတ်တော်ကြားနာမှုမလုပ်ဖို့သမ္မတထရန့်ရဲ့တမျက်ချက်ကိုပဲလိုက်နာရမလား။ဒါမှမဟုတ်လဲလွှတ်တော်မှာထွက်ဆိုမလားဆိုတဲ့အပေါ်မှာအမေရိကန်တရားရုံးတွေမှာတရားဥပဒေကြောင့်အရာအချိန်ယူဆောင်ရွက်မယ်အရေးစိုးရိမ်ချက်ကြောင့်သူ့ကိုမဆင့်ခေါ်ဖို့ဆုံးဖြတ်တာဖြစ်ပါတယ်။
ဒီရေအမေရိကန်တံမင်းဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 9335လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တံကသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာနည်းပညာဖွံ့ဖြိုးမှုနောက်ကျနေတဲ့မြန်မာနိုင်ငံမှာမြန်မာနိုင်ငံကပညာသင်ကြားမှုတွေအတွက် Augmented Reality AR လို့ခေါ်တဲ့ 3D သုံးဘက်မြင်နည်းပညာကိုအသုံးပြုပြီး online သင်ထောက်ကူ application တွေတီထွင်ထုတ်လုပ်နေတဲ့မြန်မာနိုင်ငံက 360@ ဓာတ်သင်္ဘောကုမ္ပဏီဟာအခုနှစ်အတွက်ဂျပန်အခြေစိုက် Nikkei သတင်းဌာနကြီးကချီးမြှင့်တဲ့ Nikkei Asian Review Award for Excellence ဆုရရှိသွားပါတယ်360@ ဓာတ်သင်္ဘောကုမ္ပဏီက AR နည်းပညာနဲ့ Flash Card Application 3ခုထုတ်လုပ်ထားပါတယ်။ပထမနှစ်ခုကတော့ဆယ်တန်းကျောင်းသူကျောင်းသားတွေအတွက်ဖြစ်ပြီးပညာရေးဌာနကပြဋ္ဌာန်းထားတဲ့သင်ရိုးတွေကိုအခြေခံပြီးဇီဝဗေဒနဲ့ဓာတုဗေဒပညာရေးနဲ့ဆိုင်တဲ့ Application 2ခုပါဝင်တယ်လို့အဲ့ဒီအထက်မှာပဲမေးခွန်းတွေအပြင် Video Game ကစားသလိုကျောင်းသင်ခန်းစာတွေကိုလေ့ကျင့်နိုင်တဲ့ Software တွေလည်းထည့်သွင်းပေးထားတာပါ။တတိယတစ်ခုကတော့ပထမတန်းကျောင်းသူကျောင်းသားတွေအတွက် AR နည်းပညာနဲ့အင်္ဂလိပ်စာလုံးပေါင်းတွေအပြင်ရုပ်ပုံတွေပါထည့်သွင်းဖော်ပြပေးထားပါတယ်။ AR နည်းပညာကိုများသောအားဖြင့် Video Game နဲ့တခြားဖြောပြေးရေးကဏ္ဍတွေမှာအသုံးပြုကြတာများပါတယ်။ဒါပေမဲ့ဒီနည်းပညာကိုအသုံးပြုပြီး 360@ ဓာတ်သင်္ဘောကုမ္ပဏီအဖြစ်နဲ့2016ခုနှစ်မှာမြန်မာနိုင်ငံကမလလဝင်းနဲ့တခြား Silicon Valley မှာမိတ်ဆွေတချို့တို့နဲ့စတင်တည်ထောင်ခဲ့ကြတာပါ။နည်းပညာကိုမြန်မာနိုင်ငံကပညာရေးကဏ္ဍမှာတင်ထောက်ကူနည်းပညာအဖြစ်အသုံးပြုနိုင်မှု2018ခုနှစ်ဖေဖော်ဝါရီလဇန်ပိုင်းမှာမြန်မာနိုင်ငံအတွင်းမှာတရားဝင်စတင်မိတ်ဆက်ခဲ့ပါတယ်။အခုရရှိတဲ့ Nikkei သတင်းဌာနကချီးမြှင့်တဲ့စုအပြင်မနေ့2019ခုနှစ်စက်တင်ဘာလ24ရက်နေ့တုန်းကလည်းနယူးယောက်မြို့အခြေစိုက် The Schwab Foundation ရမုံငွေအဖွဲ့ကြီးကနေ 360@ ပညာရေးအထောက်အကူပြုလုပ်ငန်းရဲ့ CEO အမှုဆောင်အရာရှိချုပ်မလလဝင်းကို2019ခုနှစ်အတွက်လူမှုစုဦးတည်ထွင်ထူးချွန်စုကိုချီးမြှင့်ခဲ့ပါတယ်။
နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စင်ခေါ်ကဲဆတ်မှုတွေနဲ့ရင်ဆိုင်ကြုံတွေ့နေရကြောင်းမြောက်ကိုရီးယားအရှေ့တောင်တရုတ်ပင်လယ်ပြင်ကိစ္စတို့မှာဗီယက်နမ်နဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့ဗီယက်နမ်ကိုရောက်နေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးတိုရှိမက်ဆုမိုတေဂီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဂျပန်နဲ့ဗီယက်နမ်နှစ်နိုင်ငံဆက်ဆံရေးခိုင်မာအကောင့်စီဖို့ရည်ရွယ်ပြီးဂျပန်နိုင်ငံခြားရေးဝန်ကြီးနဲ့ဗီယက်နမ်နိုင်ငံခြားရေးဝန်ကြီးဖန်ပင်မင်းတို့မြို့တော်ဟန်နွိုင်းမှာတနင်္လာနေ့ကဆွေးနွေးပါတယ်နှစ်ဖက်ပူးပေါင်းဆောင်ရွက်ရေးနဲ့နိုင်ငံတကာရေးရာတွေကိုဝန်ကြီးနှစ်ဦးဆွေးနွေးတာဖြစ်ပါတယ်။ဗီယက်နမ်ရဲ့အထင်ကရဟလောင်းပင်လယ်ကွေ့မှာရေစိုးဆွန့်ပြမှုတန့်စင်ရေးစီမံကိန်းတစ်ခုလက်မှတ်ရေးထိုးတာကိုလည်းဂျပန်နိုင်ငံခြားရေးဝန်ကြီးတက်ရောက်ခဲ့ပါတယ်
။အိန္ဒိယနိုင်ငံနယူးဒယ်လီမြို့ကအထင်ကရတက္ကသိုလ်ကျောင်းအတွင်းညနေဖုန်းတက်ထားတဲ့လူတွေဝင်ရောက်ရိုက်နှက်ခဲ့တဲ့အတွက်အနည်းဆုံးကျောင်းသား35ဦးထိခိုက်ဒဏ်ရာရသွားတာကိုစံကြီးကန့်ကွက်တဲ့အနေနဲ့ရာနဲ့ချီတဲ့တက္ကသိုလ်ကျောင်းသူကျောင်းသားတွေတင်းလာနေကနိုင်ငံတော်ဝန်ချီတဲ့ဆန္ဒပြခဲ့ကြပါတယ်။ညူဒီလီမြို့ကဂျဝါဟာလာနေရူးတက္ကသိုလ်အတွင်းတင်းငနေနေနောက်မှကဖြစ်သွားခဲ့တဲ့အဲ့တိုက်ခိုက်မှုဟာလက်ရှိအာဏာရဝန်ကြီးချုပ်နရင်ဒါမိုဒီရဲ့ဘာရတီးယဂျနတာ BJP ပါတီကတက္ကသိုလ်ကျောင်းတွေမှာအဆိုးအဆန့်ကျင်တဲ့လှုပ်ရှားမှုတွေဖြစ်ပေါ်နေတာကိုမလိုလားလို့အခုလိုအကြမ်းဖက်တိုက်ခိုက်တာဖြစ်တဲ့ဆိုတဲ့ဆွဆွဲပြုတ်ဆုံမှုတွေထွက်ပေါ်နေပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေသစ်ကိုအဆိုးရကပြဋ္ဌာန်းလိုက်ခဲ့တဲ့ကတင်းမာမှုတွေဖြစ်ပေါ်နေတာပါ။ညနေဖုန်းစုပြီးဒုတ်တွေကန်ဆောင်ထားတဲ့သူတွေကကျောင်းဆောင်ကနေလည်းဝင်ပြီးကျောင်းသားတွေဆရာတွေကိုလိုက်လံရိုက်နှက်ခဲ့တဲ့အပြင်အစာအုပ်တွေကပရင်ပေါက်တွေနဲ့ကားမှန်တွေကိုလည်းနှစ်နာရီကြာလောက်ရိုက်ခွဲခဲ့တယ်လို့ဆိုပါရတယ်။အဲ့ဒီဒုတ်တွေကန်ဆောင်ထားတဲ့သူတွေကျောင်းဝင်းအတွင်းလိုက်လံရိုက်နှက်နေတဲ့ဗီဒီယိုမှတ်တမ်းတွေလည်းလူမှုကွန်ရက်တွေမှာပြန့်နှံ့နေပါတယ်။ဒဏ်ရာရသူတွေတဲ့တက္ကသိုလ်ကျောင်းသားတမကဥက္ကဋ္ဌအိုက်ရှေဂုရှ်လည်းပါဝင်ပြီးသူမခေါင်းကိုတန်ကျောင်းနဲ့အရက်ခံခဲ့ရတယ်လို့ဆိုပါရတယ်။အခုလိုလိုက်လံရိုက်နှက်မှုတွေဘာကြောင့်ဖြစ်ပေါ်လဲဆိုတာမတည့်ကွဲပေမဲ့ကျောင်းသားတွေနဲ့ဆရာဆရာမတွေအကြားကျောင်းစိတ်တို့မြင်ကိစ္စဆွေးနွေးကြပြီးမှနှစ်ဖက်တင်းမာမှုတွေလအတန်းကြာဖြစ်ပေါ်နေခဲ့တယ်လို့မျက်မြင်သက်သေတွေကပြောပါတယ
်။ဗင်နီဇွဲလာတိုက်ခန့်ခေါင်းဆောင်ဟွမ်ဂွိုက်ဒိုနဲ့သူ့ရဲ့ပြန်ပက်တဲ့လွှတ်တော်အမတ်လူးဝစ်ပါရာရုကသူတို့ဟာနိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌတွေဖြစ်တယ်လို့အသီးသီးကြေညာပြောဆိုခဲ့ကြပြီးတဲ့နောက်အင်ကာနီမှာလွှတ်တော်အစည်းအဝေးတွေအပြန်ခေါ်ထားကြပါတယ်။အတိုက်ခန့်ကြီးစိုးတဲ့လွှတ်တော်မှာဂွိုက်ဒိုကိုအကြီးအကဲဖြစ်ပြန်လဲရွေးကောက်တင်မြောက်မယ်လို့ခမန်းခဲ့ကြတဲ့အမျိုးသားလွှတ်တော်အစည်းအဝေးခန်းကိုအတိုက်ခန့်ခေါင်းဆောင်မဝင်နိုင်အောင်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကရဲတပ်ဖွဲ့ကတားဆီးခဲ့ကြပြီးတဲ့နောက်မှာတော့သမရနီကိုလတ်မာဒူရိုထောက်ခံတဲ့လွှတ်တော်အမတ်ပါရာရာကသူ့ကိုယ်သူလွှတ်တော်အကြီးအကဲဖြစ်ကြေညာထားတာပါ
။ဩစတြေးလျတော်မီလွန်ကျွမ်းမှုကြောင့်ပျက်စီးဆုံးရှုံးရတဲ့ဒုက္ခရသူတွေကိုအစွမ်းကုန်ကူညီမယ်လို့ဝန်ကြီးချုပ်စကော့မာရီဆန်ကကတိပြုပြောဆိုလိုက်ပါတယ်။ဩစတြေးလျပြည်နယ်၃ခုမှာဟက်တာသိန်းနဲ့ချီပြီးတော်မီတွေလောင်ကျွမ်းနေတာဖြစ်ပါတယ်။မီလောင်မှုကြောင့်ပျက်စီးရတဲ့မြို့တွေနဲ့အခြေခံအဆောက်အုံတွေပြန်လည်တည်ဆောက်ရေးအထောက်အပံ့ဖြစ်နောက်ထပ်ဒေါ်လာ1.4ဘီလီယံထပ်မံချထားပေးဖို့အတွက်ဝန်ကြီးချုပ်မော်ရီဆန်ကကတိပြုကြောင်တင်းလာနေမှာသတင်းတော့တွေကိုပြောဆိုလိုက်ပါတယ
်ကိုဇော်ဝင်းလိုက်နဲ့မတ်တင်ကြီးထိုက်ပါရှင်အင်္ဂါနေ့နဲ့ခင်သတင်းစီစဉ်ကိုတင်ဆက်ခဲ့တာပါအခုတော့သတင်းလှော်တွေကိုဆက်လက်နားဆင်ကြရမှာပါရှင်ကမ္ဘာထလောတင်းမာမှုတွေတိုးလာနေတယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကတင်းလာနေမှာပြောကြားလိုက်ပြီးစစ်ရဲ့ဆိုးရွားတဲ့ကျိုးဆက်တွေကိုလည်းတတိပေးလိုက်ပါတယ်။နိုင်ငံတွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့နဲ့ပြန်လည်ဆွေးနွေးကြဖို့လည်းကုလသမဂ္ဂအတွေ့အမှုချုပ်ကတိုက်တွန်းလိုက်ပါတယ်။ VOA ရဲ့ကုလသမဂ္ဂဆိုင်ရာသတင်းတောက်မာဂရက်ဘက်ရှယ်ရဲ့သတင်းပေးပို့ထားတာကိုမတ်တင်ကြီးထိုက်ကဆက်ပြီးပြောပြမှာပါရှင်
။ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပထဝီနိုင်ငံရေးတင်းမာမှုတွေနဲ့ပတ်သက်ပြီးသတိပေးချက်နဲ့နှစ်သက်ကိုအစပြုလိုက်ပါတယ်။ဒီတင်းမာမှုတွေဟာဆိုရင်အခုရာစုနှစ်အတွက်အမြင့်ဆုံးအခြေအနေကိုရောက်နေပြီးဆက်ပြီးလဲကြီးထွားလာနေတယ်လို့ကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ပါတယ်
။ If a nuclear non-proliferation can no longer be taken for granted.
နျူကလ িয়ার နဲ့မပြန့်ပွားရေးကိစ္စပင်လင်းအမှန်ကန်ချက်မရှိတော့ပါဘူးဒီတင်းမာမှုအခြေအနေကြီးကြောင့်ချုပ်တင်မဆမရနိုင်တဲ့အကျိုးဆက်တွေတိတ်ပြီးကြီးမားတဲ့မာယွန်းတက်ဆွမှုတွေနဲ့အတူနိုင်ငံတွေအနေနဲ့ခမန်းရခက်ခဲတဲ့ဆုံးဖြတ်ချက်တွေပိုပိုပြီးဖြစ်လာစေပါတယ
်အမေရိကန်နဲ့အီရန်အစိုးရကြားအခြေအနေတွေကိုကုလသမဂ္ဂအတွင်းရေးမှူးချုပ်ကဓာတ်ရိုက်ရည်ညွှန်းမပြောပေမဲ့လည်းအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်မှုကြောင့်အီရတ်ကိုရောက်ရှိနေခဲ့တဲ့အီရန်စစ်တပ်ထိတ်တန့်အရာရှိတဦးတေဆုံးခဲ့ရတာကြောင့်ဒီကိစ္စကကုလသမဂ္ဂအတွင်းရေးမှူးချုပ်အဓိကစဉ်းစားမဲ့အချက်ဆိုတာကတော့သိကြပါတယ
် I've been following the recent rise in global tensions with great concern
လက်တော်ဖြစ်နေတဲ့တကမ္ဘာလုံးဆိုင်ရာတင်းမာမှုတွေများလာနေတာကိုအကြီးအကျယ်စိုးရိမ်ပြီးကျွန်တော်စောင့်ကြည့်နေပါတယ်။ကမ္ဘာတစ်လောကဥစည်းဥဆောင်အစိုးရတာဝန်ရှိသူတွေနဲ့လည်းကျွန်တော်မပြတ်ဆက်သွယ်နေပါတယ်။ ကျွန်တော်ပြောချင်တာကတော့ရိုးရှင်းပါတယ်ဒီမှာမှုတွေထားမဖြစ်စေပဲရကြပါအစွမ်းကုန်တည်ငြိမ်အေးစေအောင်ကြင့်ကြံပါဆွေးနွေးညှိနှိုင်းမှုတွေပြန်ဆပါနိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုပြန်လည်စမ်းသစ်ပါ
ကုလသမဂ္ဂအထွေထွေအန်တိုနီယိုဂူတာရက်စ်က2015အီရန်နျူကလ িয়ার သဘောတူညီချက်ကိုအခိုင်အမာထောက်ခံသူဖြစ်ပြီးဒီသဘောတူညီချက်ကိုလိုက်နာချဖို့လဲသက်ဆိုင်သူအလုံးကိုဒီဇိုင်းမှတ်မှတိုက်တွန်းနေတာဖြစ်ပါတယ်။တချိန်တည်းမှာပဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်နဲ့ UNESCO ဆိုင်ရာအီရန်သမ္မတကြီးတို့လည်းပြင်သစ်နိုင်ငံပါရီမြို့တော်မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။အီရန်ဗိုလ်ချုပ်ကြီးကက်ဆန်ဆူလီမာနီတပ်ဖြတ်ခံရမှုအတွေ့အီရန်ကအမေရိကန်ကိုလက်တုံပြန်ရင်းအီရန်နိုင်ငံတွင်းကယဉ်ကျေးမှုအမွေအနှစ်ဒေသတွေအပါအဝင်ပြစ်မှတ်တွေကိုအမေရိကန်စစ်တပ်ကတိုက်ခိုက်မယ်လို့သမ္မတဒေါ်နယ်ထရန့်ရဲ့ချင်းချောက်မှုနဲ့ပတ်သက်ပြီးဆွေးနွေးဖို့အခုလိုတွေ့ဆုံခဲ့ကြတာပါအမေရိကန်ဘက်ကဒီလိုလှုပ်လာမယ်ဆိုရင်တော့ဒါဟာလက်ရှိနိုင်ငံတကာသဘောတူညီချက်တွေကိုချို့ဖောက်ရာရောက်ကြောင်းဒါအပြင်ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်တွေကိုဖျက်ဆီးတဲ့လောက်ရကိုရှုတ်ချတဲ့2019ခုနှစ်ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုလည်းချိုးဖောက်ရာရောက်မှာဖြစ်ကြောင်း UNESCO အကြီးအကဲကပြောဆိုခဲ့ပါတယ်ရှင်
မတ်တင်ကီထိုက်ပြောပြသွားတာပါဒါကတော့ကမ္ဘာတလွှားတင်းမာမှုတွေတိုးလာနေတဲ့အပေါ်မှာကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတင်းင်းလာနေမှာတတိပေးပြောကြားလိုက်တာကိုနားဆင်ခဲ့ကြရတာပါအီရန်နိုင်ငံမှာဩစာကြီးတဲ့ထိတ်တန့်တမှုတအုပ်ဖြစ်သူဗိုလ်ချုပ်ကာဆန်ဆိုလီမာနီကိုဇန်နဝါရီလ3ရက်နေ့မှာအမေရိကန်ဘက်ကအဝေးထွင်းဒရုန်းနဲ့လေကြောင်းကနေတိုက်ခိုက်လုချံခဲ့တဲ့ကိစ္စအပေါ်မှာကမ္ဘာနိုင်ငံအတော်များများကြားအတော်လေးတုန်လှုပ်ရိုက်ခတ်ခဲ့တယ်လို့နောက်ဆက်တွဲအကျိုးဆက်တွေအဖြစ်အီရန်နဲ့အမေရိကန်ကြားတင်းမာမှုအခြေအနေကြောင့်နောက်ထပ်စစ်ပွဲတွေထပ်ပြီးဖြစ်လာမလားလို့အမေရိကန်ပြည်သူတွေကြားစိုးရိမ်မကင်းဖြစ်မှုတွေရှိနေပါတယ်။အမေရိကန်ရောက်မြန်မာပြည်ပွားတွေရဲ့သဘောထားအမြင်တွေရောဘယ်လိုရှိပါသလဲ။ဆက်ပြီးနားဆင်ပါရှင့်။ဒေတာရင်းနဲ့အမေရိကန်အပေါ်တိုက်ခိုက်လာနိုင်တဲ့အခြေအနေတွေကိုတားဆီးဖို့အတွက်အီရန်တော်လန်ရေးတက်ထိတ်တန်းကောင်းဆောင်တဦးဖြစ်တဲ့ဗိုလ်ချုပ်ကာဆန်ဆူလီမန်နီကိုဒရုန်းယာဉ်နဲ့တိုက်ခိုက်ဖို့အမိန့်ပေးခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပြောဆိုခဲ့တာပါဒီအပေါ်မှာကယ်လီဖိုးနီးယားပြည်နယ်ရှမ်းစာပေရင်ကျေးမှုကော်မတီဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့အမြင်ကတော့
အီရန်နိုင်ငံဟာအမေရိကန်နိုင်ငံကိုအမြဲတမ်းလိုလိုပဲချိန်ချောက်နေတဲ့နိုင်ငံဖြစ်တယ်အရင်တော့ကလည်းအမေရိကန်နိုင်ငံရဲ့တာမတ်တွေကိုဖတ်နေတန်ယုံတွေကိုဝင်စီးတယ်အခုလေအမေရိကန်တန်ယုံကိုဝင်စီးတာဖြစ်နေတယ်ဆိုတော့အမေရိကန်သမ္မတအနေနဲ့အဲ့ဒီအီရန်ဗိုလ်ချုပ်ကိုလှုပ်ရှားဖို့အမိန့်ပေးလိုက်တာကျွန်တော်ထင်တာကတော့အဲ့ဒီလာမဲ့ပေးကိုတာကွယ်တာလည်းဖြစ်တယ်နောက်ပြီးတော့မှတတိပေးတာလည်းဖြစ်နိုင်တယ်ဘာလို့ဆိုတော့အီရန်နိုင်ငံကအခုဆိုရင်အနုမြူလက်နက်တွေလည်းအခုလုံနေတယ်ဆိုတော့အမေရိကန်နိုင်ငံအတွက်အထူးပဲစိုးရိမ်စရာဖြစ်နေလို့သူအခုကြိုတင်ပြီးတော့မှဒီတတိပီးတယ်လို့နောက်ပြီးတော့မှစစ်ပွဲကိုကကွယ်တယ်လို့လုပ်တယ်လို့ကျွန်တော်ထင်တယ်
။အိန္ဒိယနဲ့ပြည်နယ်ကဒေါက်တာတင့်ဆွေရဲ့အမြင်ကတော
့မှန်ပါဟာဒီလိုမှရင်ဆိုင်နေရတဲ့တရားစွပ်စွပ်မှုကိစ္စရဲ့နောက်မှကြာခင်လာတော့မှရုပ်ောက်ပွဲကိစ္စရဲ့နှစ်ခုကြောင်းသူကအမှတ်ယူဖို့လုပ်တလားလို့တော်တော်လေးတော့တံပြားရှိကြပါတယ်။ဒါပေမဲ့လို့အမေရိကန်နဲ့အီရန်ဆက်ဆံရရလေဟိုအစဉ်အဆက်ကပြဿနာကြီးကြီးမှပါရှိခဲ့တယ်ကိစ္စအတွက်ဒါတိတိယယောဟိုအရေးမှုတစ်ခုလိုလိုက်ကလားဆိုတာလည်းပြောလို့ပြောပေါ့ဟောဒါကြောင့်ကျွန်တော်မြင်လာတာနှစ်ချက်လုံးဖြစ်နိုင်တယ်လို့ပဲမြင်ပါတယ
်ဒါဆိုရင်သမရထရန့်ရဲ့လုပ်ရက်ကမှန်ကန်တယ်လို့ရောယူဆပါသလားရှင
်ဘာလို့အနေနဲ့ပြောရတာတော့နည်းနည်းခက်တယ်ပေါ့နော်တကယ်တမ်းအီရန်ရဲ့ရန်လုံးမှုအမေရိကန်နိုင်ငံရဲ့အကျိုးစီးပွားကိုဘယ်လောက်ထိချင်းချောက်တယ်ဆိုတာတော့ဆက်မှာအပိတုံးပါဒါဒီအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်မဲ့ကိစ္စတွေကိုတံပြန်တဲ့အခါမှာအခုနောက်ဆုံးလိုရကိုကြည့်လို့ရှိရင်အမေရိကန်နိုင်ငံရဲ့စွန့်ဆောင်ကြီးကိုပြတ်ပတ်လိုက်ပြီးတော့နောက်မှသူ့ရဲ့နိုင်ငံသားတွေသူ့ရဲ့အကျိုးစီးပွားတွေကိုဘယ်နိုင်ငံကဖြစ်ဖြစ်ပြသဖြစ်ဖြစ်နော်အဲထိခိုက်မှုရှိရင်သူကအဲလိုတိတိကျကျထိတိရအောင်နဲ့ပြင်းထန်တဲ့လုပ်ငန်းစွမ်းရှိတယ်လို့ပြတဲ့အချက်လည်းပါတယ်တဲ့နောက်အန်ဒီလေးတွေကိုလည်းသူကြိုတင်ကာဝေးဖို့လုပ်သလားလို့ဟုတ်ကဲ့တတိယဖက်ပေါ့နော်ဒီဖက်ကိုလည်းကျွန်တော်တို့ထည့်သွင်းစဉ်းစားပါလိမ့်မယ
်အမေရိကန်ကလှုပ်ကြံလိုက်တဲ့အီရန်စစ်ဗိုလ်ချုပ်ဆိုလီမာနီဟာအစ္စရေးအပါအဝင်အနောက်နိုင်ငံတွေကိုစန့်ကျင်ရေးမှာဒေတာရင်းမဟာမိတ်တပ်တွေကိုကိုစားပြုသူလို့သတ်မှတ်ခံထားရသူဖြစ်ပါတယ်
ဒါကြောင့်နောက်ဆက်တွဲအကျိုးဆက်အဖြစ်ဒေတာရင်းအခြားနိုင်ငံတွေနဲ့ပါစစ်ဖြစ်လာမဲ့အန်ဒီယေကိုစိုးရိမ်မိကြောင်းကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Burmese American Muslim Association ဥက္ကဋ္ဌဦးမောင်အေးက VOE ကိုပြောပါတယ
်ကျွန်တော်တို့ဘက်ကသို့ဟိုဟာမြန်တာကတော့ဒီအီရန်နဲ့ American ကြားမှာတင်းမာမှုတွေဟာဒါတော်တော်လေးကိုစိုးရိမ်ပွေရာတွေရှိတယ်ဘာဖြစ်လို့လဲဆိုတော့ဒါနှစ်ဦးနှစ်ဖက်မှာအရင်ကတည်းကလည်းရန်ဆောင်လိုတဲ့ဟိုအနေအထားတွေရှိတဲ့အတွက်ကြောင့်မလို့အာတော်တော်လေးကိုအခြေအနေကရှုပ်ထွေးတယ်လို့ကျွန်တော်တို့မြင်တယ်။ဒါကြောင့်မလို့နှစ်ဦးနှစ်ဖက်ကတရားကိုအခြေအနေကိုကြည့်ပြီးတော့ဖြစ်နိုင်တဲ့ solution တစ်ခုကိုရှာပြီးတော့အကောင်းဆုံးဖြစ်အောင်လုပ်တင်တယ်လို့ကျွန်တော်ထင်တယ်။နောက်အီရန်ဘက်ကလည်းသူတို့တုံ့ပြန်မှုတွေပြုလုပ်မယ်ဆိုတဲ့ဟာကချင်းနဲ့ပဲလုပ်တင်တယ်လို့ကျွန်တော်ထင်တယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီတုံ့ပြန်မယ်လို့သူက 100% သူတို့တန်တိတ်တန်ချထားတဲ့ပုံမှာဒီဟာကြီးကကမ္ဘာစစ်ကြီးကိုလည်းဥတီသွားနိုင်တဲ့အနေအထားမှာရှိတယ်။တခြားနိုင်ငံတွေပါပါဝင်လာနိုင်ပွဲရာရှိတယ်။ဆိုတော့အီရန်ရဲ့လက်တုံ့ပြန်မှုမှာဣသရေလနိုင်ငံကိုလည်းသူကတုံ့ပြန်နိုင်တယ
်။အခုလို့ဒီအီရန်နဲ့စီးရီးအရာတင်းမာလာနေတဲ့အချိန်မှာအမေရိကန်ပြည်ထောင်စုထဲမှာနေထိုင်နေတဲ့အခြားမွတ်စလင်အတိုင်းဝိုင်းတွေရဲ့အချိန်ရောဘယ်လိုရှိပါလဲရှင
်။ဟိုလောလောဆယ်သူတို့ကအီရန်နဲ့ဖြစ်တဲ့အတွက်ကြောင့်မလို့အီရန်ကလူတွေကိုသူတို့ target ထားမယ်။အီရန်ကလူတွေကိုသူတို့ suspicious နော်အဝင်ထွက်တွေသူတို့ check လုပ်မယ်စစ်မယ်မြန်မာပေါ့နော်။ဘာဖြစ်လို့လဲဆိုတော့အမေရိကန်ကသူတို့လုံနေကြဒါသူတို့ရဲ့ procedure အတိုင်းပါပဲ။ဒါနေဆက်တင်မှလုပ်သူတို့နောက်ပိုင်းမှလေစိတ်တင်မှလည်းလုပ်လာမှာပဲလေ။ဒါပေမဲ့ဒီဟာနဲ့ပတ်သက်ပြီးကျွန်တော်တို့ဗမာပြည်ကအတိုင်းဝိုင်းတွေအတွက်ကတော့ဒါတိတ်ပြီးတော့ဘာမှစိုးရိမ်ပူပန်မှုလည်းရှိစရာမလိုပါဘူး။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဗမာပြည်နဲ့ဖြစ်တာလည်းမဟုတ်တဲ့အတွက်ကြောင့်မလို့ဗမာပြည်သူတွေကတော့ဘာမှဒါဒီကိစ္စနဲ့ပတ်သက်ပြီးသိစိုးရိမ်စရာမရှိပါဘူး
။အီရန်နိုင်ငံမြို့တော်ဘက်ဒတ်မှာရှိနေတဲ့အမေရိကန်တန်ယုံကိုအီရန်ကြောထောက်နှောက်ခံပြုထားတဲ့စစ်သွေးကြအုပ်စုတွေနဲ့သူတို့ကိုထောက်ခံသူတွေကတိုက်ခိုက်ခဲ့ပြီးအမေရိကန်တန်ယုံကိုအီရတ်ဆန္ဒပြသူတွေကဆက်လက်တိုက်ခိုက်မှုတွေရှိလာခဲ့ပြီးတဲ့နောက်မှာတော့ဘက်ဒတ်နိုင်ငံတကာလေဆိပ်နာမော်တော်ယာဉ်တန်းနဲ့သွားနေတဲ့အီရန်နိုင်ငံရဲ့ထိတ်တန်းတပ်မှုတအုပ်ဖြစ်တဲ့ဗိုလ်ချုပ်ကွာဆမ်ဆိုလမနီနဲ့ကတ်တာဟစ်ဘိုလာစစ်သွေးကြအုပ်စုရဲ့ခေါင်းဆောင်အဘူမဟာဒီL Muhandis တို့ကိုအမေရိကန်ဘက်ကအဝေးထိန်း drone နဲ့တိုက်ခိုက်လှုပ်ကြံခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါနေ့နေ့နဲ့ခင်ဗီယိုမြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါ။တရုတ်မြန်မာပူးတွဲသုတေသနပညာရှင်တွေဟာသခိုင်းတိုင်းထမတိဘေးမဲ့တောကိုလအတန်ကြာလေ့လာခဲ့ပြီးကွယ်ပြောက်လူနီပါရှာပါတရိတ်ဆန်မျိုးစိတ်တချို့ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ AP သတင်းတပုတ်ပေါ်အခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါရှင
်။တရုတ်နဲ့မြန်မာသိပ္ပံပညာရှင်တွေပါတဲ့အသင်းအဖွဲ့တစ်ဖွဲ့ဟာမြန်မာနိုင်ငံမြောက်ပိုင်းကဇီဝမျိုးစုံမျိုးကွဲတွေရဲ့အနေအထားကိုမကြာသေးခင်ကပူးတွဲလေ့လာခဲ့ပြီးမျိုးစိတ်သစ်ဖြစ်နိုင်ခြေရှိတဲ့အပင်6မျိုးနဲ့ကွယ်ပြောက်လူနီပါရှိတဲ့ဂုံးနေရည်နေသရဝါမျိုးစိတ်အစ်3ခုကိုရှားပါပုံနေနဲ့အတူမှတ်တမ်းတင်နိုင်ခဲ့ပါတယ်။ကက်စီဘရီခေါ်တရုတ်သိပ္ပံအကယ်ဒမီလက်အောက်ကအရှိတောင်အာရှဇီဝမျိုးစိတ်သုတေသနဌာနပညာရှင်တွေနဲ့မြန်မာနိုင်ငံတရံဇာတာနဲ့သဘာဝဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကပညာရှင်တွေပူးပေါင်းဖွဲ့ထားတဲ့အဖွဲ့ဟာအပင်နဲ့တရိတ်ဆန်မျိုးစိတ်ပေါင်း3300ကျော်ကိုသခိုင်းတိုင်းထမန်တီဘေးမဲ့တောတွေကနေလာနေချီကြာလေးလာမှတ်တမ်းပြည့်စုံနိုင်ခဲ့ပါတယ်။ပူတဲသူရေသနာအဖွဲ့ကရပ်ယူနိုင်ခဲ့တဲ့ဗီဒီယိုမှတ်တမ်းနဲ့မှာလွန်ခဲ့တဲ့9နှစ်ကစားလို့သိပ္ပံပညာရှင်တွေစ조사ရှာဖွေနေတဲ့ရှားပါဘင်္ဂလားကြားတွေကိုပထမအဦးဆုံးကြိမ်တွေ့ရပါတယ်။ဒါအပြင်ဝဲဝံမဲကြီးတွေနဲ့အပူပိုင်းဒေသဝဲဝံကြီးတွေရဲ့ပုံကိုပါရပ်ယူနိုင်ခဲ့ပြီးအာရှစင်တမင်နီနဲ့အိန္ဒိယပြောင်တို့လိုနိုးတိုက်သတ္တဝါတွေကိုလည်းမှတ်တမ်းတင်နိုင်ခဲ့ပါတယ်။ကွမ်လီချွန်းဟာကက်စီဘရီရဲ့သုတေသနအဖွဲ့ခေါင်းဆောင်ဖြစ်ပါတယ
်။我们的收获就超过了我们的那个预期，就能见到奇动。
ကျွန်တော်တို့ခရီးစဉ်မှာတော့မှန်းတာတာထက်ပိုတွေ့ခဲ့ရပါတယ်။ကြောင်မျိုးစိတ်အကောင်ကြီးအမျိုးအစား9ခုကိုရှာတွေ့ခဲ့ပါတယ်။ဒါဟာကဘာပေါ်ကသုတေသနခရီးစဉ်တွေထဲမှာအင်မတန်ကြုံရခဲ့တဲ့ဖြစ်ရလို့ကျွန်တော်ထင်ပါတယ်
။တမန်တီဘေးမဲ့တော်တဲ့ရှာတွေ့ခဲ့တဲ့ဘင်္ဂလားကြားလိုဇီဝမျိုးစိတ်တွေဟာအရှိတောင်အာရှမှာသာရှိပြီးတချို့နိုင်ငံလောက်မှာသာတွေ့နိုင်တဲ့ရှားပါးသရဝါဆိုတာအတည်ပြုနိုင်ခဲ့ပါတယ်။တန်ယူဟောင်ဟာကက်စီဘရီအဖွဲ့ရဲ့အကြီးတန်းအင်ဂျင်နီယာဖြစ်ပါတယ်။
ဒုတိယအရှင်မရှိမယောကိုကျဲမင်
းကွဲပြားရဲ့တောသရဝါတွေကြာမှာနေနှမိတ်မရှိပါဘူး။ကျွန်တော်တို့ရဲ့လေးလာမှုတွေကနေဒီဒေတာထဲမှာရှိတဲ့ဇီဝမျိုးစိတ်တွေရဲ့ခြေနေမှန်ကိုသိနိုင်နေမှာဖြစ်ပြီးပ လို့အကြောင်းအရာတွေကဒီတရားတွေပေါ်အနေအကျောက်နိုင်လဲဆိုတာအကဲဖြတ်နိုင်မှာပ
ါတရုတ်နဲ့မြန်မာပညာရှင်တွေပါတဲ့ပူးတွေအဖွဲ့ဟာအရင်တုန်းကလည်းသုတေသနခရီး၈ခုအတူထွက်ခဲ့ကြပြီးဇီဝမျိုးစိတ်သက်53ခုကိုရှာဖွေနိုင်ခဲ့ပါတယ်ဒီလိုလေးလာတွေ့ရှိချက်တွေဟာမြန်မာနိုင်ငံသဘာဝဘေးမဲ့တောတွေအတွက်တန်ဖိုးရှိတဲ့အကူအကားတွေဖြစ်လာနိုင်ပါတယ်ခင်ဗျာ
ကိုညံဝေးအောင်ပြောပြသွားတာပါမကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ကျမတို့ဒီအင်္ဂလိပ်စာသင်ခန်းစာအစီအစဉ်စီးပွားရေးကဏ္ဍမြန်မာတခွင်တက်တန့်အောင်သတင်းလွှာစာရာတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်မအီတန့်စင်ကနေကောက်နှုတ်တင်ပြမှာပါ
လာမယ့်တရုတ်သမ္မတရှိရဲ့မြန်မာခီးစဉ်ကအိန္ဒိယသမုဒ္ဒရာဒေသအခြေအနေပေါ်မှာတက်ရောက်နိုင်တဲ့ဆွဲကောင်းစဉ်နဲ့အမရတိဟရေးထားတဲ့ဆောင်းပါးကို The Diplomat Talk မှာဖတ်ရပါတယ်။မြန်မာကနေတဆင့်အိန္ဒိယသမုဒ္ဒရာနဲ့ဆက်သွယ်ဖို့တရုတ်ရဲ့10နှစ်စီပန်းကိန်းကိုတရုတ်သမ္မတရှိရဲ့မြန်မာခီးစဉ်အပြီးမှာအကောင့်ထဲဖော်မယ်လို့ဆောင်းပါးရှင်ကခန့်မှန်းပါတယ်။တရုတ်မြန်မာစီးပွားရေးစင်ကြံလန် CMEC နဲ့တရုတ်ကမ္ဘာလန်စီမံကိန်း BRI နှောင့်နှေးမနေပဲနဲ့ဆောက်လုပ်ရေးစီမံကိန်းတွေမြန်မြန်ဆက်လုပ်နိုင်ဖို့ရည်ရွယ်ချက်နဲ့မြန်မာခီးစဉ်ကိုစီစဉ်ထားတာလို့ဆိုပါတယ်။အငင်းပွားပွဲမြေဆုံဆဲစီမံကိန်းကိုစိုင်းထားခဲ့တာကြောင့်တရုတ်စီမံကိန်းနှောင့်နှေးခဲ့ရပြီးတော့အခုလေတရုတ်ရဲ့အကျွေးနွန်နဲ့မြန်မာနဲ့မှာဆွေးနွေးတဲ့အတွက်ကြောက်ဖြူရေးနဲ့စိတ်ကန်စီမံကိန်းကိုစိုင်းထားတာကြောင့် BRI ကမ္ဘာလန်စီမံကိန်းကိုမထိခိုက်စေဖို့တရုတ်ကကြိုးပမ်းနေတာလို့ဆိုပါတယ်။ရွေးကောက်ပွဲအကြိုကာလမှာမြန်မာစီးပွားရေးအခြေခံမှုအတွက်မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုဝင်ငွေဆက်ဝင်လာနေဖို့အရေးကြီးတာကြောင့် CMEC စီးပွားရေးစင်ကြံလန်းစီမံကိန်းအလင်းမြန်ဆောင်ရွက်ဖို့မြန်မာဘက်ကလည်းလှူလာနေတယ်လို့ဆိုပါတယ်။ရခိုင်ပြည်ခါတွေနဲ့ရခိုင်လက်နက်ကိုင်တပ်ကြောင့်မြန်မာနိုင်ငံရေးမတည်မငြိမ်ဖြစ်နေပေမဲ့အိန္ဒိယသမုဒ္ဒရာကိုမြန်မာနိုင်ငံကနေတဆင့်ထွက်ပေါက်လိုချင်နေတဲ့အတွက်တရုတ်ကရခိုင်အရေးမှာမြန်မာဘက်ကရည်တည်ပေးပြီးတော့မြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုကိုဘာပဲဖြစ်ဖြစ်ဆက်လုပ်နေဦးမှာလို့ဆိုပါတယ်။ကြောက်ဖြူယူနယ်မြန်နှုံးမြင့်မြင့်ထားလန်းကိုလည်းဆက်လုပ်နေပြီဖြစ်ပြီးတော့တရုတ်သမ္မတရှိရဲ့မြန်မာခီးစဉ်ပြည်အားနဲ့ဒီစီမံကိန်းကိုတရှိန်ထိုးလှုပ်ဆောင်တော့မှာအသေးစားပဲလို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ဂျပန်ဈေးဆိုင်တွေရဲ့နည်းလမ်းတွေကိုမြန်မာကြေးလက်ကဈေးဆိုင်တွေတုံးနေကြပြီဆိုတဲ့ကောင်းစင်နဲ့ယူချီနေတာရေးသားထားတဲ့ဆောင်းပါးကိုတော့ asia.nikkei.com မှာဖတ်ရပါတယ်။ကြေးလက်ဈေးဆိုင်တွေပို့ပြီးတော့အဆင်ပြေစေဖို့ဂျပန်ကုမ္ပဏီသစ် Link Lution ကကူညီပေးနေတယ်လို့ဆိုပါတယ်။အထူးသဖြင့်ကော့မှုလို့ရန်ကုန်နဲ့မလန်မကန်ကမြို့နယ်လေးတွေမှာဈေးဆိုင်တွေမှာ IT နည်းပညာသုံးပြီးတော့ဈေးဆိုင်ရှင်တွေအနေနဲ့ပစ္စည်းမှားယူရလွယ်ကူအောင်လုပ်ပေးတယ်လို့စည်ရင်းကောက်ယူရလွယ်အောင်လည်း Link Lution ကကူညီပေးတယ်လို့ဆိုပါတယ်။2018တုန်းကဈေးဆိုင်10ခုမှာအစမ်းလှုပ်ဆောင်ခဲ့ရကနေ2019နှောင်းပိုင်းမှာတော့ဈေးဆိုင်185ခုမှာ Link Lution ရဲ့ဝန်ဆောင်မှုကိုတုံးလာကြပြီလို့ဆိုပါတယ်။Link Lution ကနေတဆင့်အဝယ်အများဆုံးပစ္စည်းတွေကတော့ဖုန်းငွေဖြည့်ကတ်အချွေရည်အမုံဟင်းခတ်မုံစားရတွေဖြစ်တယ်လို့ဒီကုမ္ပဏီရဲ့အကြီးအကဲကိုကိုးကားပြီးတော့ဖော်ပြထားပါတယ်။ Bangladesh ကုမ္ပဏီတဲ့ဖြစ်တဲ့ Hishap နဲ့ပူးပေါင်းပြီးတော့နောက်ပိုင်းမှာတော့အတန်နဲ့ပြောပြီးတော့ Aura မှာယူနိုင်တဲ့နည်းပညာကိုသုံးဖို့ Link Lution ကုမ္ပဏီကဆောင်ရွက်နေတယ်လို့လည်းဆိုပါတယ်။2021ခုနှစ်ကျရင်စိုင်ပေါင်း2000ကိုဝန်ဆောင်မှုပေးနိုင်ဖို့ဒီကုမ္ပဏီကရည်မှန်းထားပြီးတော့ဈေးဆိုင်ပိုင်ရှင်တွေအတွက်သင်တန်းပေးနိုင်ဖို့လည်းမျှော်လင့်တယ်လို့ဆိုပါတယ်။နောက်ပိုင်းကျရင်လူသုံးခုပစ္စည်းတွေသာမကအာမခံလုပ်ငန်းတွေကိုပါဈေးဆိုင်ပိုင်ရှင်တွေရောင်းနိုင်ဖို့မျှော်လင့်တယ်လို့ညှိတာထားတာကိုဖတ်ရပါတယ်ရှင်
။မက်အီတန်စင်မှာကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာဆိုင်ရာဆောင်းပါးတွေကိုကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကို VOA မြန်မာပိုင်းရဲ့တောက်ကြနေညက်နေခင်းအစီအစဉ်မှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်ရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။လိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz ခွန်လေး83လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905ရူကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနာယူဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
သိဝင်စားမှုကတော့ကျွန်တော်တို့မျောလင့်လာတာထက်တော့မပူပါသေးတယ်။အဲကျွန်တော်တို့လည်းကဲတော့ဒါပါပြရဆိုရင်အရင်ကြီးတော့ကျွန်တော်တို့မျောလင့်မထားဘ
ူး။ဒါကတော့မြန်မာလူငယ်စွန်ဦးတီထွင်လုပ်ငန်းရှင်တအူးနဲ့ဆက်သွယ်မေးမြန်းထားတဲ့စီးပွားရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြန်မာတခွင်တက်တန်ရောင်သတင်းလွှာအမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုလည်းတင်ဆက်ပေးဦးမှာပါ။အခုတော့ပထမဦးဆုံးအပတ်စဉ်ကဏ္ဍအဖြစ်မြန်မာတခွင်ကိုနားဆင်ကြရအောင်ပါ။အေယာဝတီမြစ်ရေတစ်နှစ်ထက်တစ်နှစ်ပိုးပြီးတိမ်ကောလာတာကြောင့်အထူးသဖြင့်ကတာမြို့မှာရေချောင်းခီးသွားလာမှုနည်းပါးလာသလိုမြစ်ရေကိုမှီပြီးလုံနေတဲ့စီးပွားရေးလုပ်ငန်းကိုလည်းထိခိုက်မှုကြုံနေရပါတယ်။မြစ်မခသတင်းအေဂျင်စီကနေပြီးတော့တင်ဆက်ထားပါတယ်ရှင
်။အခုလိုဆောင်းကာလာတွေမှာအေယာဝတီမြစ်ရေဟာတစ်နှစ်ထက်တစ်နှစ်ပိုမိုတိမ်လာတဲ့အတွက်ရေချောင်းခီးအသုံးပြုသူတွေကိုထိခိုက်စေတယ်လို့အေယာဝတီမြေကြီးကိုမိကိုအားထားနေရတဲ့စိုက်ပျိုးရေးလုပ်ငန်းတွေကိုလည်းထိခိုက်စေတယ်လို့စကိုင်းတိုင်းဒေသကြီးကတာခရိုင်အတွင်းကဒေသခံပြည်သူတွေကပြောပါရယ်စကိုင်းတိုင်းဒေသကြီးကတာခရိုင်ကတာမြို့ဟာမြမပြည်အထက်ပိုင်းရှိစိတ်ကမ်းမြို့ဖြစ်ပြီးအေယာဝတီမြေတွင်းရေချောင်းတည်ယူပို့ဆောင်ရေးကိုအားထားမိကိုနေရတဲ့ဒေသတစ်ခုဖြစ်ပါရယ်ကတာမြို့ကနေမန္တလေးမြို့ကိုကတာမန္တလေးရေမိုင်193မိုင်ကတာမြို့ကနေပမော်မြို့ကိုကတာပမော်ရေမိုင်82မိုင်စုစုပေါင်းရေမိုင်295မိုင်ဖြင့်ပြည့်စွဲလျက်ရှိနေတဲ့လူစီတင်မော်များကုန်တင်တင်မော်များအနေနဲ့တပတ်လျင်တင်မော်လေးသည့်အလှည့်ကျပြည့်စွဲလျက်ရှိပါတယ်။ဒါအပြင်ကတာမြို့ကနေအေယာဝတီမြစ်အရှိဘက်ကကြေးရွာတွေကိုကူးတန်းသွားလာနိုင်ဖို့အတွက်ကရုစိတ်ကန်ဖြတ်ကူးလုပ်ငန်း73ခုရှိပြီးရေချောင်းကြီးကိုနှစ်ပေါင်းများစွာအားထားနေရတဲ့မြို့မျိုးဖြစ်ပါတယ်။ဒီနှစ်ဆောင်းကာလမှာတော့မြစ်ရေဟာရခိုင်နှစ်တွေကတည်းကပိုတိမ်လာတဲ့အတွက်ရေချောင်းသွားလာမှုမှာတောင့်တင်တာတွေနဲ့ရေလဲချောင်းရှာဖွေရတဲ့အတွက်မြစ်တွင်းသွားလာမှုမှာကြံ့ကြာမှုတွေရှိတာလည်းတို့သိရပါတယ်။ထို့ကြောင့်ရေလဲချောင်းကိုအသုံးပြုသူတွေနည်းပါးလာပြီဖြစ်တဲ့အကြောင်းရေချောင်းတည်ယူပို့ဆောင်ရေးလုပ်ငန်းလုပ်ကိုင်သူကိုကျော်စွာထောင်းကအခုလိုပြောပါတယ်
။သွားလာလည်းနေတော့အချိန်နောက်ကြာပေါ့။ခါတိုင်းပြောလို့ရေတို့နေအချိန်သွားရင်နားနိုင်လောက်မှမခီဘူး။ခွေရေကြီးကြနေချိန်ရေပါးနေရကြောင်တောင့်တင်တာဖြစ်ပြန်အချိန်ကြာညောင်းတာပေါ့။၆နိုင်ရမှရမယ့်အောက်၆နိုင်လည်းမရဘူး။ခဏနိုင်ရှင်းနိုင်ခါကျရင်မိုးချုံမှလည်းမရောက်နိုင်ဘူး။ခီးသွားရရတော့နောက်ပိုင်းတော့နေသွားပြီ။ဒီကြရင်တော့တောင်းတာအချိန်ကလည်းကြာတဲ့ခါကျတော့သိမ့်သွားကြတော့
ရေတိမ်လာသည်နဲ့အမျှရေချောင်းလန်းသွားလာရေးဟာအရင်တုန်းကလိုသွားလိုလာလို့သိမ့်မကောင်းတော့အကြောင်းရေချောင်းလန်းကိုနေ့စဉ်အသုံးပြုနေရတဲ့ဒေသခံဦးခင်မောင်လေးကအခုလိုပြောပါတယ်
။ဒီတော့ကကျွန်တော်ကြီးကိုတင်မော့စစ်ကံတတ်မှတ်ခဲ့တယ်။မိုးရက်စစ်ကံတတ်မှတ်ခဲ့တယ်။ကျွန်တော်ကြီးစစ်ကလုံးဝတင်မော့စစ်ကံလို့မရတဲ့အချိန်ဖြစ်သွားပြီ
။ဒါအပြင်စိန်လေးပိုင်ငါးဘွဲ့ရုံမှဒေသခံကိုရဲရင်လင်းကလည်း
ရေချောင်းကြက်လာမကြက်လာလို့မသိတတ်ဘူး။ရောက်သွားကြတဲ့နေရာမရှိဘူးမော်တော်လည်းထွက်ကြလမ်းပေါင်းမရှိဘူးကျွန်တော်တို့ဒီကောင်းလိုက်ရည်လည်းခက်ခဲတယ်တင်မော့ဆိုရင်အရင်တော့ဆိုတော့ဒီမြစ်ကြောင်းကနေပြီးမှဒီမြို့ကနေကြီးလာလို့ရှိရင်တင်မော့ထင်ရှားမြင်ရတယ်အခုတင်မော့ဆိုရင်တွေ့တော့မတွေ့ရတော့
ဘူးဘောပကန်းနဲ့ဒီဘကန်းကမြည်ရကြချင်းဆိုတဲတောင်ပြင်းတွေကိုကွေ့ပတ်မောင်းနေရလို့စိတ်ကန်းကပ်ဖို့အချိန်ဟာအရင်ကထက်ပိုကြတယ်လို့ကတာပလီရှင်အေယာဝတီဖြတ်ကူးကတိုးစိတ်ကဥွေးကိုကအခုလိုပြောပါတယ
်ဟောဘောပကန်းဒီဘကန်းဖိုးရတာတကယ်ရရှိပါတယ်အဲ့တော့ဒီကြောင်ကောင်းတဲ့နေရာကိုရှူရင်ပို့ဆောင်ရရပါတယ်။နေရာဒီကျမရှိဘူးပေါ့။ဒီဘက်ရှူလိုက်ဒီဘက်ရှူလိုက်အောက်ကိုရှူလိုက်ချက်ကိုရှူရွှေ့နေရပါတယ်။ကောင်းလေးစားရတကယ်တော့တကယ်ချက်ချက်တက်တက်သွားတယ်
။ဒါအပြင်ဒီဒေသမှာရေလုံငန်းနဲ့အတံမွေးဝမ်းကြောင်းပြုနေကြသူများအနေနဲ့စုစုပေါင်း429ဦးရှိပြီးအင်းပေါင်း84အင်းရှိတယ်လို့လည်းငါးလုံငန်းဦးစီးဌာနကစီးရင်များအရသိရပါတယ်။ကတာခရိုင်အတွင်းကအေယာဝတီမြစ်တွင်းမှာငလူးငပတ်ငရက်ငပြားငပြက်ငစင်ရိုင်းတီလာဗီယာငခုံးမငဖယ်အောင်စတဲ့ငါးများရရှိနိုင်ပါတယ်။ယခုလက်ရှိငါးရရှိမှုအခြေအနေကိုတော့စိန်လင်းပိုင်မိသားစုငါးဘွဲ့ရုံမှကိုရဲရင်လင်းကအခုလိုပြောပါတယ်
။ငါဒါအရင်ကတွေဆိုရင်တော့နည်းနည်းပဲစီးပွားရေးရကြည့်မယ်ဆိုရင်တော့တော်တော်လေးတော့ကောင်းပါဒါပေမဲ့ဒီနေ့ငါတော်တော်ကိုစားပါနေတဲ့အတွက်စီးပွားရေးလုပ်လို့လည်းတိတ်ပြီးအဆင်မပြေတော့ဘူးဗျ။ကျွန်တော်တို့ဆိုရင်ကိုယ
်ဒါအပြင်ကတာခရိုင်ပြည်တွင်းရေချောင်းပို့ဆောင်ရေးဌာနမှဌာနကွယ်ရှိရေးဦးတင်ဝင်းကလည်း
ยุงยิ่งยุ่งชิมาเราแต่ตอนนี้พี่นี่เราเต็มหมดที่กูอาจารย์นี่เจ้าแดงกูมาช่วยกูเด็กกูจะลงงานเราอยากจะเป็นญาติเราอะไรก็ได้ในเรื่องก็ดีเลย
ดีดีได้ด้วยมั้ยเอเอาริมีกูมีผิววีสภาพเปรี้ยวๆนั่นสาดิสาบิวิลงงานนี่กูลงกันจ้าบาร์เลยเอเอาริมีจ้าจริงมาเราก็ตามอยู่เชื่อประกันสิน้องเต็มมีหนูจงเจียวมาเรื่อยสีทวดตีน้ำเช็ดตัวมีเบ้กูดีก็ท้าสาบิวจ้าบาร์เลย
เอรีจังหูรอและชิมาสาวยาดีมีเบ้ทวดสาบิวนี่ได้ตั้งดูอู่หม่องชัวคุลุพี่จ้าบาร์เลย
ดายาโหรงอ่ะเอเอาริมีจีบ่เอเอาริบ่มาดายาชุนนี่โคละแล้วกันมีตองปฐมาตองหูนี่บ่ตองยี่ก็มามีเลดิก้าวละแล้วขาเจอตองดูเลยมีก้าวมุดมาโหมีเวรนี่จะจ๋ามินิจ้นบ่สมะช้ามีเวรสมะใส่จ๋าบ่เลยดาเนี่ยอะรู้ดูยาคู่ตองดูดิอายิเป้บ
่กะตาမျိုးหาเอเอาริมีกันเนเป้ดิ่นติชีบีจี้หวาบอง143หวาจี้หวาอุสุบอง32อุสุမျိုးบ่ยกกว่า10คู่เนี่ยลูอูยตะไต5000จ่อณีไดเลียชีบีเอเอาริมีกันตะชอกတွင်အလှဆုံးစိတ်ကအဖြစ်လဲထင်ရှားပါတယ်เอเอาริมีတွင်အေယာဝတီလင်းပိုင်ထိန်းသိမ်းရေးဧရိယာကိုပြီးခဲ့တဲ့2018ခုနှစ်ကရွှေကူကတာထီးချိုင်ကြားအထိတိုးချဲ့ခဲ့ပြီးဧရိယာစုစုပေါင်း 118.5 ကီလိုမီတာအထိသတ်မှတ်ခဲ့ကစုစုပေါင်းလင်းပိုင်အကောင်ရေ86ကောင်ရှိတယ်လို့လည်းစည်းရင်းများအရသိရပါတယ်။ဒါကြောင့်လဲအေယာဝတီမြစ်ကိုတိမ်လာခြင်းကောလာခြင်းမရှိအောင်ထိန်းသိမ်းပေးဖို့လိုအပ်နေတယ်လို့ဒေသခံပြည်သူတွေကပြောဆိုနေကြတာပါ။ကျွန်တော်မှွေးကြည့်ပါမြမခသတင်းအေဂျင်စီကနေ VOA ကိုရေပို့လိုက်တာဖြစ်ပါတယ
်မြမခသတင်းအေဂျင်စီကတင်ဆက်နေတဲ့မြန်မာတခွင်အစီအစဉ်ပါရှင
်ဘရော့ရှ်ကတော့အနာရအန်အယ်ဒီပါတီဟာမကြခင်ကျပိုင်းကပဲတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်ပါတယ်NLD ပါတီအနေနဲ့ရှမ်းရခိုင်လိုမျိုးတိုင်းသားဒေသချို့မှာထောက်ခံမှုကျလာပြီးတော့အဲ့လိုဒေသတွေမှာတိုင်းသားနိုင်ငံရေးပါတီတွေနဲ့လာမယ့်2020ရွေးကောက်ပွဲအတော်လေးရှင်ပြန်ရမယ့်အခြေအနေမျိုးမှာအခုလိုဗဟုတိုင်းသားရေးရာကော်မတီဆိုပြီးတော့ဖွဲ့စည်းလိုက်တဲ့အပေါ် NLD ပါတီရဲ့တိုင်းသားရေးရာမူဝါဒနဲ့ပတ်သက်ပြီးတော့အခုလာမယ့်အင်္ဂါနေ့ညဒဲရီလိုက်စီစဉ်မှာတုံ့သက်ဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ် email လိပ်စာက bamis@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများကြမဲ့သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
ဒီကနေ့ညမှာကိုသားညူစီစဉ်တင်ဆက်မဲ့ဒိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အချိန်မီဖိတ်ခေါ်ပါရရှင်အခုတော့စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီပလတ်စတစ်စက်ကူတွေအစားထိုးနိုင်မဲ့ကွန်ဘတ်တစ်ခါသုံးပုဂံတွေခွက်တွေထုတ်လုပ်ပြီးအောင်မြင်မှုရလာတဲ့ဦးမင်းကျော်စင်ကနိုင်ငံတကာရဲ့ဤပညာအကူအညီရဖို့လိုလားနေတာပါအသေးစားအလတ်စားလုပ်ငန်းတွေအနေနဲ့ဈေးကွက်လိုအပ်ချက်ကိုအရေးသွေးပြည့်ဖြည့်ဆည်းနိုင်ဖို့အဓိကလိုအပ်ချက်ကဤပညာအကူအညီဖြစ်တယ်လို့ပြောဆိုလာတဲ့မြန်မာနိုင်ငံလူငယ်စွန့်ဦးတီထွင်လုပ်ငန်းရှင်အသင်း MYEA ရဲ့ Social Entrepreneur Awards နဲ့အတူတခြားဆုတွေလည်းရရှိခဲ့တဲ့ Nature မြန်မာတီထောင်သူဦးမင်းကျော်စင်နဲ့ဆွေးနွေးပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမတ်သိန်ကီထိုက်ကတင်ပြထားပါတယ်ရှင်
ကားတော့ဒီ phone နဲ့ basic အားထုတ်ပေါ့အဲကျွန်တော်တို့ဒီတစ်ခါသုံးပစ္စည်းတွေကို quantity bank နဲ့သဘာဝ quantity bank နဲ့ထုတ်တာပေါ့လေအဲအဲ့ဒီဟာနဲ့ပတ်သက်ပြီးမှရတာပါခင်ဗျာဟာ
ကိုမင်းကျော်စင်တို့ဘယ်တော့ကစထုတ်ပါတလဲ
အဲကျွန်တော်တို့ကဒီ2019မှာကျွန်တော်တို့ဟိုဟာလောက်မှာစ October မှာစထုတ်တာပါခင်ဗျာဟုတ်ဒီကတော့ကျွန်တော်တို့ research ကတော့2019 December ပေါ့နော် February March လောက်ကကျွန်တော်တို့စပြီးတော့အောင်မြင်တာတော့ October မှာ2019 October မှာအောင်မြင်တယ်2018မှာတော့ရှောက်ကျွန်တော်တို့ဟိုအပေါ့ဟိုဒီစီလေးဒါကျွန်တော်စမ်းထုတ်လာတာပေါ့လေဟိုဒါမှမဟုတ် 2019 မှာကျွန်တော်တော်တော်လေးထုတ်လာနိုင်တဲ့သဘောပေါ့ဟိုပိုကောင်းလာတဲ့သဘောပေါ့ 2019 ကစတာပါခင်ဗျာဟုတ
်ဆိုတော့ဒီလုပ်ငန်းကရောက်တော့ကိုမင်းကျော်စင်တို့တပိုင်းတနိုင်လုပ်ငန်းလားဘယ်လိုလုပ်
ပါ့မလဲ။ Okay တပိုင်းတနိုင်လေးပါခင်ဗျာ။တပိုင်းတနိုင်ဆိုကျွန်တော်တို့လည်းကေတော့ဒီလောက်ကြီးဖြစ်လာလိမ့်မယ်လို့ရန်လုံးလည်းမပြောသင့်ပါဘူး။ဟိုကိုစမ်းကြည့်ချင်တာပေါ့။ဒီပစ္စည်းလေးနဲ့လုပ်လို့ရမယ်ဆိုရဲဟောပေါ့ idea ပေါ့လေ။ဒါလေးတွေးမိပြီးတော့ကျွန်တော်တို့ကစလုပ်တာဟိုကကျွန်တော်အားလုံး၈လလောက်ကြာတယ်။စမ်းနေတာပေါ့။ဆိုတော့ ထထုတ်ငါတပိုင်းနိုင်မဲ့ထုတ်တာထုတ်ရင်းထုတ်နေလူကြိုက်များလာတော့ဟောအဲ့ဒါကိုလိုက်ထုတ်ရင်းထုတ်နေလုပ်ငန်းကြီးနဲ့ကြီးလာတာပေါ့နော
်ဆိုတော့အခုပြပွဲမှာရောကွမင်းကျော်စင်တို့ရဲ့ဒီကွန်းဘတ်နဲ့ထုတ်တဲ
့ဟုတ်ကဲ့
ဒီထုတ်ကုန်ဒီအပေါ်မှာစိတ်ဝင်စားမှုဘယ်လောက်ရပါသလဲ
ဟုတ်ကဲ့စိတ်ဝင်စားမှုကတော့ကျွန်တော်တို့မျှော်လင့်လာတာထက်တောင်မှပိုပါသေးတယ်အဲကျွန်တော်လည်းအရင်ကတော့ဒါပါပြရဆိုရင်အရင်ကြီးတော့ကျွန်တော်တို့မျှော်လင့်မထားဘူးပေါ့နော်ဒါဟိုပစ္စည်းစုဆန်းပစ္စည်းတခုအနေနဲ့ပဲသူတွေဟိုကြီးလို့ရအောင်ဆိုတဲ့ဟာမျိုးပေါ့ကျွန်တော်မျှော်လင့်တာပေါ့လေအရင်ကြီးမမျှော်လင့်ရတာပေါ့ဒါပေမဲ့တကယ်တည်းကျတော့ဒီမှာရှိတဲ့လူတွေကကျွန်တော်ပစ္စည်းကိုအရင်စိတ်ဝင်စားတယ် contact တွေယူတယ်သူတို့ contact တွေလည်းပေးတယ်အာဖြစ်နိုင်ဒီနိုင်ငံကမှလာပြီးတော့လို့ export လုပ်နိုင်ဖို့အတွက်စူးစမ်းဖို့ဒီဘက်ကဟိုသူတို့သုံးဆွဲဖို့အတွက်က ready ဖြစ်နေပြီပေါ့ America မှာမမရမလားမမရမလားကျွန်တော်တို့ base ဒီကဆိုတော့ကျွန်တော်ကအမြန်ဆုံး export လုပ်နိုင်အောင်ကျိုးဘက်ကစူးစမ်းရမှာပေါ့လေဟုတ်ကဲ့မြတ်ဟုတ
်ဆိုတော့ကိုမင်းကျော်စင်တို့အခုလောလောဆယ်ထုတ်လုပ်နိုင်စွမ်းပေါ့ဘယ်လောက်ရှိပါသလဲရှင
်ဟုတ်ကဲ့မြတ်ကျွန်တော်တို့ရောဆယ်တော့အများကြီးမထုတ်နိုင်သေးဘူးပေါ့ဒီရက်မှာကျွန်တော်ထောင်ကနေမှထုတ်နိုင်သေးတယ်ဒါပေမဲ့အခုကျွန်တော်စက်ရုံအစ်စ်လုပ်နေတယ်ဒီ January လောက်ကို FIFA လာစမ်းမှာတော့တရက်ကိုကျွန်တော်ဟိုတောင်ကနေထုတ်နိုင်အောင်ကျွန်တော်တို့ဟိုစူးစမ်းနေပါတယ်ခင်ဗျာဟုတ်
ဟုတ်ကဲ့တောင်ကနန်းဆိုတာက
ဆိုတော့ကျွန်တော်ဒီဟိုအခွေရေပေါ့တကယ်တော့ကျွန်တော်တို့ကိုဆိုကြဆိုကြကျွန်တော်တို့ကလက်ရှိကျွန်တော်တို့ကအဲဟိုပေါ့ဒီလားပါကျွန်တော်ကိုရီးယားအနေနဲ့ဆိုကျွန်တော်နှလုံးလောက်ပဲလုံးပွဲနှလုံးပဲထုတ်နိုင်တာပေါ့တကယ်တော့နောက်ကျကျွန်တော်ပြောတဲ့စက်ရုံအစ်ဖွင့်သွားပြီးတော့တလားကိုကျွန်တော်တို့ကိုရီးယားအနေနဲ့၅လုံးနဲ့၆လုံးကြောင်းမှကျွန်တော်ထုတ်နိုင်ဖို့ပရောဂျက်ပြောင်းလဲထားပါတယ်ဟုတ်ကဲ့
ဒီပြည်တွင်းမှာအလုတ်ကင်ဘယ်လောက်လောက်ဖန်တီးပေးနိုင်ပါလဲ
အဓိကကျွန်တော်ဟာချင်းဆိုဖြစ်နေတာပေါ့ကျွန်တော်စက်ရုံမှာတော့ဒီလောတမိုင်းကတကယ်စက်ရုံအစ်ဖွင့်တော့ကျွန်တော်တို့ကအယောက်30 35ရာလောက်ကျွန်တော်35ရာပတ်ဝန်းကျင်လောက်ဖြစ်သွားတယ်ဆိုပေမဲ့ကျွန်တော်ရဲ့နောက်ဒီ process ဒီ production ရဲ့နောက်ွယ်မှာကုန်ကျန်းသွင်းတာတို့လို့တော်ဒီဟိုပါပေါ့ logistic တို့လို့ဒါမျိုးကြီးချင်းကြီးတစ်ခုလုံးမှာတော့လောက်ကန်ခွင်လန်းကအများကြီးပွင့်သွားတယ်ပေါ့ကျွန်တော်ရှင်ရာကန်းဖြစ်သွားပြီဆိုတော့ကျွန်တော်တို့ကုန်ကျန်းသွင်းနေတာကဒီ cost site တောင်သူတွေဖြစ်နေတာပေါ့
ဟုတ်ကဲ့
ကွန်ဆိုက်တောင်သူတွေဖြစ်နေတော့သူတို့ကိုကျွန်တော်တို့ကအဓိကတော့ဟိုကဖြစ်တာပေါ့လေဟိုအလုတ်ကိုင်ခွင်လန်းပေးပြီးသားဖြစ်တာပေါ့လေဟိုသွဲဝိုက်တော့အဖြစ်နဲ့ဟိုတိုက်ရိုက်တော့လောကသွဲရိုက်တော့အဖြစ်တော့လောကပေါ့ကဲ့
ဒီတစ်ခါသုံးပစ္စည်းတခြားပစ္စည်းတွေနဲ့ဟိုဈေးနှုန်းပိုင်းမှာရောရှင်နိုင်ပါသလား
ဟိုဘယ်လိုခေါ်မလဲကျွန်တော်ဒီမှာကြောင်းနဲ့ဆက်ကူလိုပါတော့နဲ့အခြားဒီဘိုက်တူတူပစ္စည်းတွေနဲ့ကျွန်တော်တို့ပြပစ္စည်းဈေးမကွာပါဘူးကဲ့
ပြည်တွင်းမှာရောက်တော့ရော order ရတဲ့လောက်လုံနိုင်မယ်အနေအထားကုန်ကျန်းဟုတ်က
ဲ့လောလောဆယ်ကျွန်တော်တို့ကလက်ရှိဂျမန်ကိုတော့ကျွန်တော်တို့ supply မလုံနိုင်သေးဘူးပေါ့လောဆယ်ကျွန်တော်ပြည်တွင်းမှာဟိုက demand အများနေတာပေါ့လေလောဆယ်ဒါမဲ့အခုကျွန်တော်ဆက်ရုံအစ်စ်ပြီးသွားရင်တော့ပြည်ပင်ကိုတော့ကျွန်တော်တို့ full လုံနဲ့ supply လုံနိုင်ပြီပေါ့အဲ့တော့ပြည်ပါထပ်ထုတ်ဖို့အတွက်လည်းကျွန်တော်တို့ထပ်ပြီးတော့လိုရရင်ကျွန်တော်ဆက်ရုံဒီကုန်ကျန်းရှိတဲ့နေရာတွေမှာဆက်ရုံနဲ့ထပ်ခွဲဖို့အတွက်ကျွန်တော်ပြင်ဟိုစဉ်းစားထားတာရှိပါတယ်carry slot လို့ပေါ့ကျွန်တော်ဒီတီတီရောက်တော့ဒီဘက်ကလည်းဟိုဒီဘက်နဲ့တကယ်ကိုတီတီရောက်ချိန်ဆက်ပြီးတော့ပို့ရတော့မယ်အနေထားဆိုတော့ကျွန်တော်တို့ကစိတ်ကိုအစ်စ်တွေထပ်ခွဲပြီးတော့ထပ်ပြီးတော့ဟိုပါဟိုတိုးပြီးတော့ထုတ်လို့သွားဖို့ရှိပါတယ်ကျွန်တော်တို့ကကျွန်တော်တစ်ဖက်ကမခက်ခဲတာကကုန်ညမ်းကျွန်တော်မှလုံးလောက်ရှိတယ်ပေါ်တယ်ပေါ့နော်ဆိုတော့နီးပညာကလည်းကျွန်တော်တို့မှထိုင်လျောက်တော့ကျွန်တော်ထုတ်နိုင်နေပြီဖြစ်တဲ့အတွက်market ကသာတကယ် demand တက်လာတော့ကျွန်တော်တို့က light ထုတ်ဖို့အတွက်တော့သိခက်အခက်ခဲတော့သိမရှိတော့ပါဘူ
းဒီမြန်မာပြည်တွင်းပါဝင်ပေါ့နော်ဒီအသေးစားအလတ်စားစီးပွားရေးလုပ်ငန်းတပိုင်းတိုင်းစီးပွားရေးလုပ်ငန်းတွေရဲ့အဓိကအခက်ခဲကဝယ်လိုအားကိုဟို quality ပြည့်ပြည့်နဲ့ပေးနိုင်ဖို့ကအတော်ရုန်းကန်ရတဲ့အနေအထားရှိပါတယ်ဆိုတော့ဒီအတွက်ရောကိုမင်းကျော်စင်တို့ဗာများပြင်ဆင်ထားပါတယ်ဒီအတွက်ရောအဆင်သင့်ဖြစ်ပါပြီလားရှင
်အဲ့ဒီတော့ကျွန်တော်တို့အရင်ဆင်းလင်းမဖြစ်ဘူးကျွန်တော်တို့ဘက်ကတော့ဟိုစက်တဲ့ညာစူးစမ်းနေတယ်နိုင်ငံတကာကလိုအပ်တဲ့အခြေအတွေးကိုပြည့်စုံဖို့အတွက်ပေါ့အဲ့ဒါဒါပေမဲ့ကျွန်တော်တို့ပြဿနာကဟိုပါပေါ့ကျွန်တော်တို့မှာလုံလောက်တဲ့ပညာတွေမရှိသေးဘူးပေါ့နော်ကျွန်တော်တို့မှာလက်လန်းသိမ့်မမီဘူးအဲ့တော့ဒီဘက် data ဒီဘက်နိုင်ငံတွေဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီဟာကိုပဲအဓိကထားပြီးကျွန်တော်တို့ဟိုချိတ်ဆက်တာတွေအခုလုပ်နေပါတယ်အဲ့ဒါဟိုလိုအပ်တဲ့နည်းပညာတွေကျွန်တော်တို့ပြောတတ်ကိုပြပြီးလိုအပ်တဲ့နည်းပညာတွေဟိုထောက်ပံ့ပေးဖို့အတွက်တယုံနဲ့ချိတ်ဆက်ပြီးကျွန်တော်တို့ကူညီတောင်းထားရလည်းရှိပါတယ်။နောက်အခြားနိုင်ငံတွေပေါ့ဥပမာဂျပန်တို့လိုနိုင်ငံမျိုးတွေလည်းကျွန်တော်တို့ကူညီတောင်းထားရလည်းရှိတယ်။ဆိုတော့ဒီလိုနည်းပညာပါကျွန်တော်ထပ်ပြီးတော့ဟို added လုပ်ပြီးထုတ်နိုင်ရင်တော့အရင်ထပ်ပို့ပြီးတော့ကျွန်တော်ဈေးကွက်ကိုနိုင်ငံတကာဈေးကွက်ကိုဟိုထိုးဖောက်ဖို့အတွက်ပို့ပြီးလွယ်ကူမယ်လို့တော့ညွှန်လင်းပါတယ်။ကျွန်တော်တို့နိုင်ငံလက်ရှိနေထားတော့ကျွန်တော်တို့ကကျွန်တော်ရုံးကန်နေရတာဖြစ်တဲ့အတွက်လည်းအများကြီးတော့ကျွန်တော်တို့ညွှန်လင်းလို့မရသေးဘူးပေါ့နော်။နိုင်ငံတကာရဲ့အကူအညီနဲ့ဟိုဆက်သွယ်ရေးနဲ့လည်းကျွန်တော်တောင်းထားရရှိပါတယ်။အဲ့ဒါကြီးဒါကြရင်တော့ကျွန်တော်တို့အတိုက်အခံလုပ်ဖို့လေ
မသိင်ကီထိုင်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့မအေးတန်နာကျော်ရဲ့တက်တန့်ရောင်တည်င်းလွှာအစီအစဉ်ကိုဆက်လက်နားဆင်ရမှာပါ
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သင်းတော်မှာတော့ပြီးခဲ့တဲ့2019ရဲ့နောက်ဆုံးညနှစ်တစ်ကူအကျိုးညညိုရောက်မြို့က Times Square မှာနှစ်တစ်ကူချိန်ကိုစောင့်နေကြတဲ့လူအုပ်ကြီးကို Korea K-pop အဖွဲ့ BTS အဖွဲ့ကဖျော်ဖြေသွားခဲ့ပါတယ်ပြီးခဲ့တဲ့ရပိုင်းတွင်ပဲကုန်ဆုံးသွားတဲ့2019ခုနှစ်မှာတော့ American ဆိုတော့ Taylor Swift ကအသက်30ပြည့်သွားသလိုဝင်ငွေအများဆုံးသူလည်းဖြစ်သွားပါတယ်ဒီလိုမျိုးကမ္ဘာတော်ကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူရာတွေကိုပြောပြပေးသွားပါမယ်ရှင် Everyone can rock out like a superstar ငါလည်းနှစ်တစ်ပါရှင်နေ့တစ်ခုကြိုကြတဲ့ညမှာတော့အမေရိကန်ပြည်အောင်စုကလူစီကားဆုံးနယူးယောက်တိုင်းစကွဲနေရာမှာနေ့တစ်ခုညစောင့်ကြိုသူတွေကိုတောင်ကိုရီးယား K-pop ကိုရီးယားမျိုးသားနာမည်ကြီးအစိုးဖွဲ့ဖြစ်တဲ့ BTS ဘွဲကဖျော်ရည်ခဲ့ပြီးတော့တောင်ကိုရီးယားက K-pop အမေရိကန်ပြည်အောင်စုမှာတော့ဘလောက်ထိုးဖောက်နိုင်လဲဆိုတာကိုဥပမာတွေ့ခဲ့ရပါတယ်။နယူးယောက်တိုင်းစကွဲနေ့တစ်ခုညကိုတော့နာမည်ကြီးဂီတအစီအစဉ်တွေတင်ဆက်တဲ့ Ryan Seacrest ကတင်ဆက်ပေးတာပါ။American guitar loga ကအောင်မြင်မှုတွေမှာတော့ pop ဆိုတော့ Taylor Swift ကပြီးခဲ့တဲ့နှစ်အတွင်းမှာဒေါ်လာတန်185တန်ငွေဝင်ပြီးတော့ဝင်ငွေအများဆုံး guitar အနုပညာရှင်ဆင်းမှာထိတ်ဆုံးချိတ်တယ်လို့ Forbes magazine ကပြောပါတယ်။ဒီဝင်ငွေတွေက guitar လုပ်ငန်းတစ်ခုတည်းကရတဲ့ငွေတွေတော့မဟုတ်ပါဘူး။ Taylor Swift ကပြီးခဲ့တဲ့ American guitar ဆုချင်းမြင့်ပွဲမှာလည်းဆု6ဆုရခဲ့လို့ကွယ်လွန်သူ pop ဘီယင် Michael Jackson တင်ထားတဲ့ဆန့်ကျင်ကိုချိုးသွားတာပါ။သူကဆယ်စုနှစ်အတွက်ဂုံနှုတ်ဆောင်ဂီတအနုပညာရှင်ဆုလဲချီးမြှင့်ခံခဲ့ရပြီးတော့ဆယ်စုနှစ်အတွက် American Guitar ဆုပေါင်း29ဆုရရှိခဲ့တာဖြစ်ပါတယ်။ Michael Jackson ကတော့ဆုပေါင်း24ဆုရရှိခဲ့တာပါ။ဒီလိုမျိုးဂီတထူးချွန်ဆုတွေတပုံတပင်နဲ့ဝင်ငွေလည်းအများဆုံးရတဲ့အဆိုတော် Taylor Swift က2019ဒီဇင်ဘာမှာအသက်30ပြည့်သွားခဲ့တာပါ။တိတိကျကျပြောရမယ်ဆိုရင်တော့သူ့ရဲ့မွေးနေ့ကဒီဇင်ဘာ13ဖြစ်ပါတယ်။သူက2006ခုနှစ်အသက်15နှစ်ပြည့်အရွယ်မှာ American ကျေးလက်တေမျိုးတော်လို့ပြောလို့ရတဲ့ Nashville မှာဂီတလမ်းကိုစပြီးတော့ရှောက်ခဲ့ပါတယ်။သူရဲ့အဲ့ဒီတုန်းက Taylor Swift ဆိုတဲ့ပထမအဦးဆုံးတေးတပြားကရောင်းအားအကောင်ဆုံးကျေးလက်တေတပြားစီးမားနံပါတ်1ချိတ်ခဲ့တာပါ။2008မှာတော့သူက Fearless ဆိုတဲ့ဒုတိယမြောက်တေးတပြားထွက်ခဲ့ပြီးတော့2009ခုနှစ်အတွက်အရောင်းအကောင်ဆုံးအသံသွင်းတေးတပြားဖြစ်တဲ့ Billboard စီးမားထိပ်ဆုံးချိတ်ခဲ့ပါတယ်။အဲ့နောက်ဆယ်နှစ်ကြာ2019မှာတော့ Taylor Swift ကသူ့ရဲ့ခုနှစ်ချက်မြောက်တေးတပြားကိုထုတ်နေပါပြီ။ Lover ဆိုတဲ့ခေါင်းစဉ်တေးနာမည်နဲ့အဲ့ဒီတေးတပြားဟာ2019ဩဂုတ်လမှာတရုတ်ပြည်မှာပထမအဦးဆုံးထွက်ထွက်ချင်းသတင်းတပတ်တွေမှာ online ကနေတိုက်ရိုက်နှာထောင်မှု online ကဝယ်ယူမှုနဲ့အပြင်ကဝယ်ယူမှုတွေအားလုံးပေါင်းတသန်းကျော်သွားခဲ့ပြီးတော့ကမ္ဘာမှာစံချိန်သစ်တင်သွားတာပါ။ဒီတေးတပြားမှာ Panic at the Disco ဖွဲ့တဲ့က Brandon Yuri ပါဝင်ပြီးတည်ဆူထားတဲ့မီးတချင်းနဲ့နာမည်ကြီးဆိုတော်တွေ LGBTQ နာမည်ကျော်လိင်လူလိင်ကွဲချစ်သူတွေပါဝင်တရုပ်ဆောင်ထားတဲ့ You Need to Calm Down ဆိုတဲ့တချင်းတွေပါဝင်ပါတယ် Hey y'all friend I got to tell you something ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေရေမနေ့တိုင်းမှာအစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
မဲဒနာကျော်တင်ဆက်နေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့စနေနေ့ညနေခင်းအစီအစဉ်ဒီမှာလဲအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။ဒေါ်လလတန်းကတင်ဆက်ထားတဲ့အစီအစဉ်တွေကနေပြီးတော့ပြန်ပြီးတော့ထုံးလွှင့်တာပါရှင်။
ဒီတဲ့င်းပါမှာ heart အသေးနှလုံးတို့အဓိပ္ပာယ်ရတဲ့ဝဟာယကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးဖို့စီစဉ်ထားပါတယ်ပထမအဦးဆုံးတင်ပြပေးမှာကတော့
heart throb
ဖြစ်ပါတယ်စာလုံးပေါင်းက h e a r t heart ကအသေးနှလုံး t h ROB throb ကကရိယာဖြစ်အဓိပ္ပာယ်ဆိုရင်ခုန်တယ်လို့အဓိပ္ပာယ်ရပါတယ်။ဒီနေ့တော့ယင်ခုန်တာပေါ့။ဒီနေရာမှာ heart နဲ့တွဲသုံးထားတဲ့ heart throb ကတော့ယင်ခုန်စေတဲ့လူကိုဆိုလိုတာဖြစ်ပါတယ်။ယင်ခုန်စေတဲ့ဆိုတော့ကိုကမေတ္တာရှိလို့အဲ့ဒီအမျိုးသမီးဒါမှမဟုတ်အမျိုးသားကိုတွေ့လိုက်ရင်ယင်ခုန်နေစိတ်လို့ရှားတယ် feeling တက်လာတဲ့သဘောမျိုးဖြစ်ပါတယ်။ဒါကြောင့်ဒီနေရာမှာကိုယ်ကိုယင်ခုန်စေတဲ့ကိုချစ်သူဒါမှမဟုတ်ကိုကနှစ်သက်သဘောကျနေတဲ့ရုပ်ရှင်မင်းသမီးရုပ်ရှင်မင်းသားအဆိုတော်စသဖြင့်တို့ကိုလေကိုယ့်ရဲ့ heart throb တနည်းအသေးစွဲလို့ဘန်စကားရရည်ညွှန်းပြောလို့ရှိပါတယ်။ဒီသုံးနယ်ပတ်သက်လို့ George Rowe ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ During my Mother's Day, Elvis Presley was the heartthrob of most teenage girls. They would scream every time he appeared on stage.
ကျွန်တော်မိခင်တုန်းကဆယ်ကျော်တဲ့အမျိုးသမီးလေးတွေရဲ့အသေးစွဲက Elvis Presley ပေါ့။သူဇာတ်စင်ပေါ်တက်တိုင်းသူတို့တွေကအတန်ကုန်အော်ဟစ်ကြတော့တာပဲလို့ဒိဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ During my Mother's Day, Elvis Presley was the heartthrob of most teenage girls. They would scream every time he appeared on stage.
ဒုတိယတင်ပြပေးမှာကတော့
Pull your heartstrings.
ဖြစ်ပါတယ်။စာလုံးပေါင်းက PULL pull ကဆွဲတာ YOURO ကသင်ဤ HEART heart ကအသင်းနှလုံး STRINGS strings ကကြိုးတွေဆိုတော့အသေးနှုတ်ရဲ့ကြိုးတွေကိုဆွဲတယ်လို့လုံးောက်ထိပေးရပါတယ်။ကျမတို့မြန်မာမှာလည်းတန်ရုံးစဉ်နှောင်ကြိုးတွေမျိုးလိုပေါ့ရှင်။ဒီနေရာမှာ idiom အဓိပ္ပာယ်ကတော့အသေးနှုတ်မှာခံစားချက်ပြင်းထန်ကြီးမားတာမျိုးကိုဆိုလိုပါတယ်။ဒီနေ့တော့ရင်ထဲမှာအသေးထဲမှာခိုက်စေတဲ့သဘောမျိုးပေါ့။မေတ္တာကြီးလိုပဲဖြစ်ဖြစ်အချင်နာတရားကြီးမားလိုပဲဖြစ်ဖြစ်တနာစိတ်ယိုဖိတ်လိုပဲဖြစ်ဖြစ်ပေါ့ရှင်။ဒီတော့နဲ့ပတ်သက်လို့ George Gobi ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The stories we saw on TV about the victims of the Haitian earthquake last year pulled our heartstrings
မနေ့တုန်းက Haiti မြေငြိမ်းလေးတံသင့်တဲ့လူတွေအကြောင်း TV ပေါ်မှာမြင်လိုက်ရတော့ကျွန်တော်တို့အတော့ကိုပဲရင်ထဲမှာအသေးထဲမှာစိတ်မကောင်းဖြစ်မိရဲ့ဗျာလို့ဒိဗေရပါတယ်
The stories we saw on TV about the victims of the Haitian earthquake last year pulled our heartstrings. Heart to heart.
ဖြစ်ပါတယ်။စာလုံးပေါင်းက HEART heart ကအသင်းလုံး TO2 HEART heart ကစောစောကရှင်းပြခဲ့တဲ့အတိုင်းအသင်းလုံးဆိုတော့ heart to heart ကအသင်းနှုတ်တစ်ခုကနေနောက်တစ်ခုဒါမှမဟုတ်အသင်းနှုတ်ချင်းချင်းလို့လုံးောက်ဒီပေရပါလေ idiom ဆိုတဲ့ device ဒီပေကတော့အရှိကိုအရှိတိုင်းသူ့စိတ်ထဲမှာရှိတာကိုယ့်စိတ်ထဲမှာရှိတာကိုပွင့်ပွင့်လင်းလင်းပြောဆိုကြတာကိုဆိုလိုပါလေဒီသုံးနယ်ပတ်သက်လို့ George Gobi ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် After having a good heart to heart talk with my friend we understood each other much better andmanage to be on better terms
ကျွန်တော်တငယ်ချင်းနဲ့ကျွန်တော်ကြားသူကလည်းသူ့စိတ်ထဲရှိပြောကျွန်တော်ကလည်းကျွန်တော်စိတ်ထဲရှိပြောတော့တဦးနဲ့တဦးပုံမနားလေလာခဲ့တယ်ခင်မင်မှုလည်းပိုခိုင်မြဲလာတယ်လို့ထိပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် After having a good heart to heart talk with my friend we understood each other much better and managed to be on better terms
နေပါတယ်လို့နောက်ဆုံးတင်ပြပြီးမှာကတော့
to wear your heart on your sleeve
ဖြစ်ပါတယ်စာလုံးပေါင်းက TO2 WEAR wear to wear ကဝတ်တာ YOUR သင်ဤ HEART heart your heart ကသင်ရဲ့အသင်းလုံး on ကအပေါ်မှာ YOUR your ကသင်ရဲ့SLEEVE sleeve ကအင်ဂျီလေလို့အဓိပ္ပာယ်ရတော့ Skype room ရဲ့လုံးောက်အဓိပ္ပာယ်ကတော့အင်ဂျီတဲ့ပုံမှာကိုယ့်ရဲ့အသင်းနှုံကိုတတ်ထားတယ်တင်ထားတဲ့သဘောမျိုးဖြစ်ပါတယ်အဓိပ္ပာယ်ကလည်းရှင်းပါတယ်ကိုယ့်ရဲ့အင်ဂျီလက်ပုံမှာကိုယ့်အသင်းနှုံကိုတင်ထားတတ်ထားတယ်လို့တင်စားပြောတဲ့သဘောကတော့ကိုယ့်စိတ်ထဲကိုယ့်ခံစားချက်ကိုလူတွေက ကိုကိုမြင်နာနဲ့သဘောပေါက်ကြတဲ့အဓိပ္ပာယ်ကိုဆလိုပါတယ်။အထူးသဖြင့်လူတူဥပေါ်မေတ္တာရှိနေပြီဆိုရင်အဲ့ဒီလူကိုဘယ်လောက်ကြိုက်တယ်ချစ်တယ်မြတ်နိုးတယ်ဆိုတာကိုပေါ်လွင်နေတဲ့သဘောပဲဖြစ်ပါလေ။အလားတူပဲမုန်းနေဆိုရင်လည်းဘယ်လောက်မုန်းနေဆိုတာကိုသူ့ရဲ့အပြုမူသူ့ပုံစံအရသိတာတာကိုဆလိုတာဖြစ်ပါလေ။မေတ္တာနဲ့ပတ်သက်လို့ဂျော့ဂျ်ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်။
All his friends know John is in love with Nancy. He wears his heart on his sleeve.
John ha Nancy bo mitta shi de le so ra go tu tu nge chin a lung ga ti ja de le. Tu ga le tu be lo khan sa de so ra go lu lwe ti aw ni thain pya da go lo di be ya ba de. U ma go naw ta khaw na si ji ja ya aw.
All his friends know John is in love with Nancy. He wears his heart on his sleeve.
ဒီတွင်ပါ heart နဲ့ပတ်သက်လို့ကြင်ပြခဲ့တဲ့ idiom အသုံးတွေကတော့
heart throb, pull your heartstrings, heart to heart, wear your heart on your sleeve.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချီမြှောက်မှလဲနောက်ထပ် idiom အသုံးတွေကိုဆက်လက်ကြင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလတန်တင်ဆက်နေတဲ့အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုပြန်လည်တင်ဆက်ခဲ့တာပါအခုနားဆင်နေတဲ့နနက်6နာရီကနေ9နာရီထိအစီအစဉ်ကိုမြန်မာစံတော်ချိန်နနက်8နာရီကနေ9နာရီထိပြန်လည်တင်ဆက်ပေးနေပါတယ်လိုင်းတိုမီတာ20 kHz 15113ညလိုင်းတိုမီတာ25 kHz 1128နဲ့လိုင်းတိုမီတာ32 kHz 9335တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီမို့ကိုဇော်ဝင်းလိုင်ကပြောပြမှာပါအ
ီရန်ထိပ်တန်းဗိုလ်ချုပ်ကြီးကာစင်ဆော်လမန်နီရဲ့ဇာပနာအတွက်ဝမ်းနည်းပူဆွေးမှုအထိမ်းအမှတ်ဖြစ်တဲ့မြို့တော်တဟီရန်ကလမ်းမတွေပေါ်မှာတင်းလာနေကလူပေါင်းသိန်းနဲ့ချီပြီးစုဝေးခဲ့ကြပါတယ်ဗိုလ်ချုပ်ကြီးဆော်လမန်နီတည်ဆောင်းခဲ့ရတဲ့အဝေးတိန်ဒရုန်းရင်နဲ့တိုက်ခိုက်မှုအတွက်အမေရိကန်ကိုမလွဲမသွေလက်စားချေမယ်လို့အီရန်အစိုးရတာဝန်ရှိသူတွေကလည်းအခိုင်အမာပြောဆိုထားကြပါတယ်အီရန်နိုင်ငံအတွင်းမှာအီရန်စစ်ဗိုလ်ချုပ်ကာစင်ဆော်လီမန်နီလှုပ်ကြံတပ်ဖြတ်ခံရပြီးတဲ့နောက်အမေရိကန်ကိုလက်စားချေမယ်လို့အီရန်ဘက်ကပြောဆိုထားတာကြောင့်နှစ်ဖက်စလုံးကတင်းမာမှုတွေကိုရှော့ချကြဖို့အမေရိကန်ရဲ့မဟာမိတ်ဥရောပနိုင်ငံတွေကတိုက်တွန်းလိုက်ပါတယ်။ဗိုလ်ချုပ်ကာစင်ဆော်လီမန်နီအသက်ခံရတာကိုစက်ကျင်ကန့်ကွက်တဲ့အနေနဲ့အရှိအလယ်ပိုင်းအပါအဝင်နိုင်ငံအတော်များများမှာဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်အမေရိကန်ရဲ့မဟာမိတ်နိုင်ငံတွေကအဲ့ဒီလိုတိုက်တွန်းပြောဆိုလိုက်ကြတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကိုတရားစွဲဆိုရေးအထက်လွှတ်တော်ကြားနာစစ်ဆေးမှုမှာဆင့်ခေါ်ခဲ့ရင်ထွက်ဆိုမယ်လို့သမ္မတထရန့်ရဲ့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘိုလ်တန်ကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်။သမ္မတထရန့်ဟာသူ့ရဲ့နိုင်ငံရေးအကျိုးအမြတ်အတွက်ယူကရိန်းဘက်ကစုံစမ်းရေးလှုပ်ပေးဖို့ကြိုးစားခဲ့တယ်ဆိုတာနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုမှာအခုလိုအမျိုးသားလူမျိုးရေးအကြံပေးဟောင်းဘွန်တိုထွက်ဆိုမယ်ဆိုရင်တော့အမေရိကန်အတွက်အထူးအချက်တွေရလာမယ်အလားအလာရှိနေပါတယ်။ဤပညာဖွံ့ဖြိုးမှုနောက်ကျနေတဲ့မြန်မာနိုင်ငံမှာပညာသင်ကြားသူတွေအတွက် augmented reality လို့ခေါ်တဲ့ 3D သုံးဘက်မြင်နည်းပညာကိုအသုံးပြုပြီး online သင်ထောက်ကူ application တွေထုတ်လုပ်နေတဲ့မြန်မာနိုင်ငံကထပ်တင်မုံကုမ္ပဏီဟာအခုနှစ်အတွက်ဂျပန်နိုင်ငံအခြေစိုက် Nikkei သတင်းဌာနကြီးကချင်းမြင့်တဲ့ Nikkei Asian Review Award for Excellence ဆုရရှိသွားပါတယ်။ 3D ထပ်တင်မုံကုမ္ပဏီက AR နည်းပညာနဲ့ flash card application သုံးခုကိုထုတ်လုပ်ထားတာမှာ10ရန်းကျောင်းသားတွေနဲ့ပထမရန်းကျောင်းသားကျောင်းသူတွေအတွက်လည်းပါဝင်ပါတယ်။
ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မတ်သိန်ဂီထိုက်ဖြစ်ပါတယ်။ engineer ကတော့ Greg Burns ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမ engineer နိုင်ပါ
This program has come to you from the Voice of America, Washington.